Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇွန်လ10ရက်ဗဟုသုတနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကို92.24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ခီထိုက်ပါအမေရိကန်သမ္မတရွေးကောက်ပွဲကိုအဓိကပါတီကြီးတစ်ခုကိုစားပြုဝင်ရောက်ရှင်းပြနိုင်မဲ့ပထမဆုံးအမျိုးသမီးသမ္မတအလောင်းအဖြစ်ဟီလာရီကလင်တန်ကသူ့ကိုယ်သူကြေညာလိုက်ပါတယ်။ထိုင်းနိုင်ငံအပါအဝင်နိုင်ငံ၄ခုတို့ကတော့မိခင်ဖြစ်သူကနေရင်သွေးကို HIV နဲ့ Syphilis ကာလာသားရောဂါကူးစက်မှုကင်းစင်တဲ့နိုင်ငံတွေအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဒီကနေ့ကြေညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုညံဝင်းအောင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီညနားဆင်ကြားမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်း Hillary Clinton Democratic Party အတွင်းသမ္မတလောင်းဖြစ်လာမယ့်အလားအလာပေါ်မြန်မာအမျိုးသမီးတွေကဘယ်လိုမြင်ကြပါသလဲ
America ပြည်တော်စုမှာဒီ Hillary Clinton ကအမျိုးသမီးသမ္မတလောင်းအခြေအနေတည်နေပြီဆိုတာမျိုးကျွန်တော်တို့သိရတယ်။ဒါကြောင့်မလို့ဒါကျွန်မမြန်မာနိုင်ငံကအမျိုးသမီ
းရေကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်စင်နာမင်းပြောသွားတာပါ။ပြည်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံသားတွေဗီဇာမလိုဘဲနဲ့စင်ကာပူနိုင်ငံမှာလက်ပါခွင့်ရှိမဲ့ပေါ်တုတ်ပြန်ချက်တွေနဲ့27ရာစုပင်လုံညီလာခံကျင်းပရေးတိုင်းရင်းသားလက်နက်ကိုင်ချို့ရဲ့သဘောထားအမြင်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲကိုအဓိကပါတီကြီးတစ်ခုကိုစားပြုဝင်ရောက်ရှင်းပြနိုင်မယ်။ပထမဆုံးအမျိုးသမီးသမ္မတလောင်းအဖြစ် Hillary Clinton ကသူ့ကိုယ်သူကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဓိကပါတီကြီးတစ်ခုဖြစ်တဲ့ Democratic Party ရဲ့သမ္မတလောင်းဖြစ်ပြီလို့ Hillary Clinton ကမနစ်အင်ခါနေ့ကပြောဆိုလိုက်တာပါ
။ Thanks to you, we've reached a milestone. First time...
အားလုံးကိုကျေးဇူးတင်ပါတယ်ကျမတို့သမိုင်းမှတ်တိုင်တစ်ခုစိုက်ထူနိုင်လိုက်ပါပြီကျမတို့နိုင်ငံရဲ့သမိုင်းမှာပထမဆုံးအကြိမ်အမျိုးသမီးတဦးအဓိကပါတီကြီးရဲ့သမ္မတလောင်းဖြစ်လာတော့မယ်လို့ Hillary Clinton ပြောသွားတာပါလာမယ့်ဇူလိုင်လမှာကျင်းပမယ့် Democratic Party ညီလာခံမှာမဲမခွဲရသေးခင်မှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Clinton အနေနဲ့ပါတီရဲ့တရားဝင်သမ္မတလောင်းတော့မဖြစ်သေးပါဘူးမနေ့အင်ကာနေ့ Democratic Party ရဲ့သမ္မတလောင်းပနာမရွေးချယ်ပွဲတွေမှာတော့ပြိုင်ဘက်ဘာမောင်အထက်လွှတ်တော်အမဘာနီဆန်ဒါစ်ကမြောက်ဒါကိုတာနဲ့မွန်တားနာပြည်နယ်တွေမှာအနိုင်ရပြီးဟီလာရီကလင်တန်ကတော့တောင်ဒါကိုတာ၊နယူးမက္ဆီကိုနဲ့နယူးဂျာစီပြည်နယ်တွေမှာအနိုင်ရပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းပနားမရွေးချယ်ပွဲတွေမှာတိတ်ပြီးအရေးပါတဲ့အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးပြည်နယ်ကယ်လီဖိုးနီးယားကတရားဝင်မဲရလတ်တွေထွက်ပေါ်မလာသေးပေမဲ့ဟီလာရီကလင်တန်ကပါတီညီလာခံကိုယ်စားလှယ်455ဦးထက်ကအများစုကိုအနိုင်ရထားပါတယ်။အထက်လွှတ်တော်အမဆန်ဒါစ်ကတော့ဒီမိုကရက်တစ်ပါတီညီလာခံကျင်းပခြင်းအထိပါတီရင်းသမ္မတလောင်းပနားမရွေးချယ်ပွဲတွေမှာဆက်ပြီးရှင်းပြနိုင်ဖို့အတွက်ကယ်လီဖိုးနီးယားပြည်နယ်မှာအများစုအနိုင်ရရေးဆိုတဲ့မျှော်လင့်ချက်ကိုစုပ်ကင်ထားခဲ့တာဖြစ်ပါတယ်
။ယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံအရေးမှာရုရှားနိုင်ငံရဲ့ဆိုးရွားတဲ့လှုပ်ဆောင်ခြင်းနဲ့ပတ်သက်လို့သမ္မတအိုဘားမားအစိုးရကတုံ့ပြန်ကင်တွယ်မှုတွေဟာထိရောက်မှုမရှိဘူးလို့မြင်ကြောင်းအမေရိကန်လွှတ်တော်အမတ်တွေကသူတို့ရဲ့စိုးရိမ်မှုကိုပြောဆိုကြပါတယ်။အမေရိကန်ရဲ့တုံ့ပြန်မှုအပေါ်ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့သူကသွေးတိုးစမ်းကြည့်တာအခွင့်ကောင်းယူလို့တာမျိုးတွေဟာမှန်တယ်ဆိုပြီးယူဆသွားမှာမျိုးကိုစိုးရိမ်တာပါလို့ဒီမိုကရက်အထက်လွှတ်တော်အမတ်ဘော့မန်နန်ဒက်စ်ကပြောပါတယ်2014ခုနှစ်အတွင်းခရီးမီးယားကျွန်းဆယ်ကိုရုရှားနိုင်ငံကဝင်ရောက်သိမ်းပိုက်ခဲ့တဲ့လူရဲနဲ့ယူကရိန်းအရှိကျန်းခွဲထွက်ရေးသမားတွေကိုထောက်ပံ့ခဲ့တာတွေကိုရည်ညွှန်းပြောကြတာပါ2008ခုနှစ်တုန်းကလည်းဂျော်ဂျီယာနိုင်ငံကိုစီးအေးရဂျားဝင်ဆွတ်ဖက်ခဲ့ပြီးဂျော်ဂျီယာကနေခွဲထွက်သွားတဲ့တောင်ပိုင်းအိုဆက်တီးယားနဲ့အက်ကာဇီယာဒေသတွေကိုလွတ်လပ်တဲ့နိုင်ငံတွေအဖြစ်နောက်ပိုင်းမှာအသိအမှတ်ပြုခဲ့ပါတယ်ဒီလိုအကျိုးဆက်တွေရှိလာတယ်ဆိုတာကိုရုရှားနိုင်ငံကနားလည်လာအောင်လို့ကျွန်တော်တို့အနေနဲ့တန်တမန်ကြီးအရာတင်းတင်းမာမာဘာလို့မလုဆောင်နိုင်ရတာလဲလို့အင်္ဂါနေ့ဂျာနာပွဲမှာအထက်လွှတ်တော်အမတ်မန်နန်ဒက်စ်ကမေးခွန်းထုတ်သွားပါတယ်။ယူကရိန်းခရီးမီးယားကျွန်းဆက်ကိုရုရှားနိုင်ငံတည်းထွေသွင်းခဲ့ခြင်းကဆလို့ရုရှားနိုင်ငံပေါ်ခရီးသွားလာခွင့်ပိတ်ပင်တာအပါအဝင်တန်ခတ်အရေးယူတာတွေကိုအမေရိကန်နဲ့ဥရောပ EU တို့ကအကြိမ်ကြိမ်ချမှတ်ထားခဲ့ပါတယ်
။ဆီးရီးယားနဲ့နယ်စပ်တူရကီနိုင်ငံတွင်းကရဲစခန်းတစ်ခုအပြင်ဘက်မှာကားဘုံးထောင်ပုံပေါက်ကွဲတာအကြောင်းရဲတပ်ဖွဲ့ဝင်တအူးနဲ့အရက်သားနှစ်ဦးသေဆုံးတယ်လို့တူရကီဝန်ကြီးချုပ်ဘန်နာလီယီဒရီနူရင်ကဒီကနေ့ပုတ်ထူးနေ့မှာပြောဆိုပါရတယ်။ တခြားလူ30လို့လည်းထိခိုက်ဒဏ်ရာရခဲ့တဲ့ခတ်လူမျိုးစုတွေအများဆုံးနေထိုင်ရာနိုင်ငံအရှိတောင်ပိုင်းကမစ်ယက်မြို့ထဲကဘုံပေါက်တဲ့နေရာကိုရေးပေါ်ကားတွေလည်းဆေးလွတ်ခဲ့ပါတယ်။အခုတိုက်ခိုက်မှုဟာကတ်စစ်သွေးကြွတွေရဲ့လက်ချက်ဖြစ်တယ်လို့တူရကီဝန်ကြီးချုပ်ကပြစ်တင်ပြောဆိုပါတယ်။တူရကီအရှိတောင်ပိုင်းမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးကြိုးပမ်းနေတဲ့ကတ်အလုသမားပါတီ PKK ကလည်းတူရကီရဲနဲ့စစ်တပ်ကိုပြီးခဲ့တဲ့ဇူလိုင်လကဆလို့ပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပါတယ်။မနေ့အင်ကာနေအစ္စတန်ဘူးမြို့တော်ကကားဘုံးခွဲတိုက်ခိုက်မှုမှာထိခိုက်ဒဏ်ရာရခဲ့သူတွေထံသွားရောက်ခဲ့ပြီးနောက်ဝန်ကြီးချုပ်ကအခုလိုပြောဆိုသွားတာလည်းဖြစ်ပါတယ်။မနေ့အင်ကာနေမနက်ပိုင်းလူသားလူလာရှုပ်ထွေးနေချိန်အစ္စတန်ဘူးမြို့တော်မှာရဲတပ်ဖွဲ့ရဲ့ဘတ်စကားတစ်စင်းကိုပစ်မှတ်ထားပြီးကားဘုံးဖောက်ခွဲတိုက်ခိုက်ခံရတာကြောင့်ရဲတပ်ဖွဲ့ဝင်9ဦးအပါအဝင်လူ11ဦးသေဆုံးပြီးနောက်ထပ်လူ36ဦးတို့လည်းဒဏ်ရာရခဲ့ပါတယ်။
ရွှေပြောင်းအခြေချသူတွေကိုအီတလီနိုင်ငံစီမောင်ခိုတင်ပို့တဲ့ကိုရင်ရဲ့နောက်ွယ်ကစီစဉ်သူလို့တန်လျာရှိထားသူအမျိုးသားတဦးကိုဆူဒန်နိုင်ငံကလွှဲပြောင်းပေးအပ်ခဲ့ကြောင်းအီတလီရဲကဗုဒ္ဓဦးနေ့မှာပြောကြားလိုက်ပါတယ်။အသက်35နှစ်အရွယ်အီရီထရီးယားနိုင်ငံသားမဟာနီမဲရက်ကိုမေလကုန်ပိုင်းတုန်းကခါတူးမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။နိုင်ငံတကာလူမောင်ခိုကူးမှုတွေနဲ့ပတ်သက်လို့လွန်ခဲ့တဲ့တစ်နှစ်ကျော်ကလေးကသူ့ကိုအလိုရှိနေတာပါ။မဲရက်ဟာလေပြင်းနိုင်ငံကနေအာဖရိကတောင်ပိုင်းတကျော်ရွှေပြောင်းအခြေချသူတွေကိုအဓိကမှောင်ခိုကူးနေသူတွေကတဦးအဖြစ်ယူဆထားတယ်လို့အီတလီရဲရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဖရိကဒေသတွင်းလူမှောင်ခိုကူးမှုတစ်ခုတည်းကိုပဲစီစဉ်ညွှန်ကြားနေတာမဟုတ်ပဲအီတလီနိုင်ငံတွင်းကသူ့နဲ့ချိတ်ဆက်ဆောင်ရွက်ပေးနေသူတွေကိုလည်းရွှေပြောင်းအခြေချသူတွေလိုက်ပါလာတဲ့လှေဘယ်တော့စိုက်ကပ်မလဲဆိုတာကိုပါသတင်းပေးနေသူဖြစ်ပါတယ်လို့ကြေညာချက်ကဖော်ပြထားပါတယ်။
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းနိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကြေညာနေပါတယ်ရှင်။မိခင်ဖြစ်သူကနေတဆင့်ကလေးကိုခုခံအားကျဆင်းမှုကူးစက်ရောဂါ HIV virus နဲ့ကာလာသားရောဂါ syphilis ကူးစက်မှုလုံးဝကင်းရှင်းတဲ့နိုင်ငံတွေအဖြစ်ထိုင်း၊ Armenia ၊ Belarus နဲ့ Moldova နိုင်ငံတို့ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဒီကနေ့ကြေညာလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကကျူးဘားနိုင်ငံဟာမိခင်ဖြစ်သူကနေရင်သွေးကို HIV နဲ့ syphilis ကူးစက်မှုလုံးဝကင်းရှင်းတဲ့ပထမဆုံးနိုင်ငံဖြစ်ခဲ့ပြီးဒီကနေ့မှာနောက်ထပ်၄နိုင်ငံကိုကင်းရှင်းတဲ့နိုင်ငံတွေဖြစ်ကြောင်း WHO ကကြေညာလိုက်တာဖြစ်ပါတယ်။မိခင်ဖြစ်သူကနေရင်သွေးကို HIV virus နဲ့ syphilis ကာလာသားရောဂါကူးစက်မှုလုံးဝကင်းရှင်းပပျောက်ရေးဆောင်ရွက်နိုင်ခဲ့တဲ့အပေါ်မှာလည်းဒီ၄နိုင်ငံတို့ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကချီးကျူးဂုဏ်ပြုပါတယ်။2030ပြည့်နှစ်အရောက်မှာလိင်ဆက်ဆံမှုကနေတဆင့်ကူးစက်တဲ့ရောဂါတွေနဲ့ AIDS ကူးစက်မှုလုံးဝအမြင့်ဖြတ်ချေမှုန်းရေးကဘာတလွားဆောင်ရွက်မှုတွေမှာမိခင်ဖြစ်သူကနေရင်သွေးကို HIV နဲ့ကာလာသားရောဂါကူးစက်မှုလုံးဝအမြင့်ဖြတ်ချေမှုန်းဖို့ကအရေးပါပါတယ်။ဒီလေးနိုင်ငံအနေနဲ့ကိုဝင်ဆောင်ကာလဆောင်ရှောက်မှုကိုဝင်ဆောင်အမျိုးသမီးတွေနဲ့မိဘဖြစ်သူတွေကို HIV နဲ့ကာလာသားရောဂါစစ်ဆေးမှုတွေလုပ်ဆောင်ခဲ့ပြီးကူးစက်ခံထားရတဲ့အမျိုးသမီးတွေနဲ့မွေးဖွားလာတဲ့ကလေးငယ်တွေကိုကုသရေးတို့မှလည်းအစွမ်းကုန်အားထုတ်ကြိုးစားခဲ့ကြတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။နောက်ကိုရီးယားနိုင်ငံကပလူတိုနီယံပြန်ထုတ်နေတယ်ဆိုပြီးပြောဆိုတဲ့ပေါ်တောင်ကိုရီးယားအစိုးရဘက်ကအတိအကျအတိမပြုပေမဲ့လည်းပလူတိုနီယံထုတ်လွှတ်မှုတွေနဲ့ဆက်ဆက်နေတဲ့လှုပ်ရှားမှုတွေကိုတော့စိုးရိမ်တကြီးနဲ့အနီးကပ်စောင့်ကြည့်နေတယ်လို့ဒီကနေ့ဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာပလူတိုနီယံထက်ရရှိရေးဒီဇိုင်းမမတ်လှုပ်ဆောင်နေတယ်ဆိုတာကိုအားလုံးသိထားပြီးဖြစ်တဲ့အကြောင်းနဲ့ဒီကိစ္စပေါ်မှာအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံထက်တဲ့ဝင်ဝင်ပူးပေါင်းဆောင်ရွက်နေပါတယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရဂျွန်အွန်ဂျွန်ဟီကသတင်းထောက်တွေကိုပြောကြားပါတယ်။မြောက်ကိုရီးယားတို့ဟာရုံပြောင်းနျူကလ িয়ার ဓာတ်ပေါင်းပုံမှာအဆွန်ပြစ်နျူကလ িয়ার လောင်စာတွေကိုတုံးပြီးပလူတိုနီယံထုတ်ဖို့လုပ်နေတယ်လို့လည်းအမျိုးဖော်လိုတဲ့အမေရိကန်နဲ့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားတို့ယုံပြောင်းနျူကလ িয়ার ဓာတ်ပေါင်းကိုပြန်လည်လေပတ်တဲ့လက္ခဏာတွေရှိနေတယ်လို့လည်းအင်္ဂါနေ့တုန်းကနိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ရဲ့ညွှန်ကြားမှု ယူကီယာအမန်နူကပြောကြားလိုက်ပါတယ်နိုင်ငံတကာအကူအညီရရှိရေးအတွက်2009ကပိတ်ထားခဲ့တဲ့ရုံမြောင်းနျူကလ িয়ার ဓာတ်ပေါင်းမှုကလှုပ်ရှားမှုတွေကိုပြသတဲ့ဂျူဒူးဓာတ်ပုံတွေထွက်ပေါ်လာပြီးနောက်မှာအစိုးရတာဝန်ရှိသူတွေ IAEA တို့ကအခုလိုပြောဆိုလာတာဖြစ်ပါတယ
်တရုတ်နိုင်ငံရဲ့လေးပိုင်းနဲ့ထက်မှာအမေရိကန်ထောက်လှမ်းရေးလေရင်တွေပြန့်တန်းတာမလုပ်ဖို့တရုတ်ကထပ်မံသတိပေးပါတယ်အရှေ့တရုတ်ပင်လယ်ပြင်ထဲကနိုင်ငံတကာလေးပိုင်းနဲ့အတွင်ပြန်တန်းနေတဲ့အမေရိကန်ထောက်လှမ်းရေးလေယာဉ်တစ်စင်းကိုတရုတ်တိုက်လေယာဉ်တစ်စင်းကအန်ဒီယေရှိလောက်တဲ့အထိအနီးကပ်ပြန်တန်းခဲ့တယ်လို့အမေရိကန်ကာကွယ်ရေးအရာရှိတွေကပြောဆိုခဲ့ပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ
်။有关的问题，正如我刚才指出的，它的根源在于美方的军机。
တရုတ်နိုင်ငံရဲ့ဝေဟင်ပိုင်နယ်ထဲမှာအမေရိကန်ပြည်ထောင်စုကအနီးကပ်ထောက်လန်းတာတွေမကြာခဏလုပ်နေတာဟာတရုတ်ရဲ့လုံခြုံရေးကိုထိခိုက်စေပါတယ်။ဒါဟာပြဿနာတွေဖြစ်ရတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။နောက်ထပ်မတော်တဆမှုတွေမကြုံရလျောင်အမေရိကန်ကအနီးကပ်ထောက်လန်းနေတဲ့လုပ်ရက်တွေကိုမလုပ်ဖို့တောင်းဆိုပါတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟုန်လေးကဒီကနေ့ဘေကျင်းမြို့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားခဲ့တာဖြစ်ပါတယ်။အမေရိကန်ကတော့တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်တွင်းကလူလုံကျွန်းတွေပေါ်မှာစစ်ရေးတိုးချဲ့နေတယ်လို့စွပ်စွဲထားပြီးတရုတ်နိုင်ငံကလည်းအာရှတိုက်မှာအမေရိကန်ရေတပ်ကကင်းလှည့်တာတွေစစ်ရေးလေ့ကျင့်တာတွေကိုဝေဖန်နေတာဖြစ်ပါတယ
်။ပစိဖိတ်ကျွန်းနိုင်ငံပပူအာနယူဂီနီရဲ့မြို့တော်ပို့မော်ရစ်ဘီမှာဒီကနေ့ဆန္ဒပြကြတဲ့ကျောင်းသားတွေကိုရဲတပ်ဖွဲ့ကပစ်ခတ်ခဲ့တာကြောင့်လူ20ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။လူ၄ယောက်ထက်မနည်းတေဆုံးခဲ့တယ်လို့သတင်းတွေမှာဖော်ပြပါဗျ။အဂရိလိုက်စားမှုစွပ်စွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ပီတာအိုနေရာထူးကနေနှုတ်ထွက်ပေးဖို့ကျောင်းသားတွေကတောင်းဆိုပြီးလွှတ်တော်ရှိရာကိုလမ်းလျှောက်ချီတက်ဖို့ပပူအာနယူဂီနီတက္ကသိုလ်ဝင်းထဲမှာစူဝေးနေတဲ့အချိန်ပြစ်ကတ်ခံရတာပါ။ပြစ်ကတ်မှုအတွင်းတေဆုံးမှုတွေရှိခဲ့တယ်ဆိုတဲ့သတင်းကိုတော့အစိုးရဘက်ကညှင်းဆိုထားပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုမှတ်သိကြီးထိုင်တဲ့ကိုညံဝင်းအောင်တို့ကကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတို့ရဲ့အလက်ပါအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းဟီလာရီကလင်တန်ဒီမိုကရက်တစ်ပါတီတွင်သမ္မတဖြစ်လာဖို့တေချာသွားတဲ့အကြောင်းကိုအရင်ဆုံးတင်ပြခြင်းပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းဟီလာရီကလင်တန်ဟာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့အင်္ဂါနေ့မှတေချာသွားပြီဖြစ်တာကြောင့်အမေရိကန်အဓိကနိုင်ငံရေးပါတီတစ်ခုရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာပါပြီ။ Republican Party ဘက်မှာသမ္မတလောင်းဖြစ်လာဖို့တည်ကြနေတဲ့ Donald Trump နဲ့သမ္မတရွေးကောက်ပွဲမှာအကြိတ်နဲ့ရှင်ပြိုင်ကြတဲ့အခါ Mrs. Clinton အနေနဲ့ဆယ်စုနှစ်ပေါင်းများစွာလူမှုမြင်ကွင်းမှာလှုပ်ရှားလှုပ်ဆောင်လာခဲ့တာကဘလို့ပုံဖော်သွားမလဲဆိုတာကို VOA သတင်းတောက် Catherine Gibson ရဲ့သတင်းဆောင်ပါကိုနန်းလောင်ကပြောပြပေးပါမယ်ရှင်
။ဒီလိုသမိုင်းဝင်အချိန်အခါကိုရောက်ဖို့ Hillary Clinton ခရီးရှည်ကြီးကိုရှောက်လန်းခဲ့ရတာပါ။Hillary ကအောင်ပွဲရမယ့်ခေါ်မှာအခုလိုပြောပါရယ
် Tonight's victory is not about one person
ဒီကနေ့ကရလိုက်တဲ့အောင်ပွဲကလူတဦးတယောက်တည်းအတွက်မဟုတ်ပါဘူးဒါဟာဒီလိုအောင်မြင်မှုမျိုးဖြစ်လာအောင်ပေးဆက်ခဲ့ကြတဲ့အမျိုးသားအမျိုးသမီးမျိုးဆက်အားလုံးရဲ့အောင်ပွဲပါ
တမရဂရောဘွားကနေအထက်လွှတ်တော်အမတ်အဲ့ဒီနောက်နိုင်ငံခြားရေးဝန်ကြီးတစ်ခါတစ်ခါခက်ခက်ခဲခဲရင်ဆိုင်ခဲ့ရတဲ့အဲ့ဒီနှစ်ကာလတချို့ကသူ့ရဲ့တမရရွေးကောက်ပွဲကိုပုံဖော်ခဲ့တာပါသတင်းထောက် Michael Iskoff ကအခုလိုမြင်ပါရယ
် She's smartShe's tenacious. She doesn't give up.
ရေရီကတော်ရယ်စွဲကြည့်တယ်။ရှုံးမပြတတ်ဘူး။နိုင်ငံရေးအတိုက်ခံဖြစ်ပေမဲ့သူ့မှာတခါတလေယဉ်နီးဖော်ရွေတတ်တဲ့အတွင်းစိတ်ကလေးရှိပါတယ်။သူ့ရဲ့ပြောပုံဆိုပုံကိုကြည့်ရရင်ကြံ့ခိုင်တဲ့နိုင်ငံရေးပြိုင်ပွဲလို့ပြောနိုင်ပါတယ
်။ Iskoff ဟာသမ္မတဟောင်း Bill Clinton နဲ့အင်ဖြူရောအလုပ်သင် Monica Lewinsky ရဲ့နောက်ွယ်ကဇလံကိုဖွင့်ချခဲ့တဲ့ပထမဆုံးသတင်းထောက်ဖြစ်ပါတယ်။ Hillary Clinton ဖက်ကသတင်းလောကအပေါ်တန်လျရရှိခဲ့သလိုအပြစ်အဝပွင့်လင်းမြင်သာမှုရှိဖို့နောက်တော့နာရီဟာသူခင်မုန်းရဲ့သမရတက်တန်းအတွင်ပူကြီးမားခဲ့တယ်လို့ Iskoff ကပြောပါရယ် Hillary ဟာကြားမခွဲခြားမှုဆန့်ကျင်ရေးအကျင့်ပြတ်ခြားစားမှုဆိုင်ရာဆွဆွဲချက်တွေခင်မုန်းတဲ့ရဲ့အိမ်ထောင်ရေးဖောက်ပြန်မှုစတဲ့ခက်ခဲတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့ရတဲ့စိတ်သက်ကြံ့ခိုင်ပြီးဟာတညာရင်တန်တဲ့အမျိုးသမီးတဦးဖြစ်တယ်လို့နောက်သတင်းထောက်တဦးဖြစ်တဲ့ Ron Fornia ကပြောပါရယ်သူကတော့1980ပြည့်နှစ်တွေကလေးက Hillary Clinton နဲ့ပတ်သက်တဲ့သတင်းတွေကိုရေးသားခဲ့သူပါ Ron ကအခုလိုပြောပါရယ
် Do you really want toBe a lot better than Donald Trump and blow him away.
Donald Trump ကအများကြီးတားပြီးတော့သူ့ကိုအနိုင်ရဖို့ဆိုရင်အရင်ကအနေထားလိုမျိုးပဲအငင်းတန်ရမယ်ပွင့်လင်းရမယ်ရည်စရာကောင်းရမယ်ပြီးတော့အားနည်းသူတယောက်ဖြစ်ရပါမယ
်။သူဟာပင်ကိုဗီဇအရာနိုင်ငံရေးသမားမဟုတ်ဘူးဆိုတာကိုလက်ခံပေမဲ့ Hillary အတွက်အကြီးမားဆုံးစိန်ခေါ်မှုကတော့သူဟာယုံကြည်ထိုက်တဲ့လူတယောက်ဖြစ်တယ်ဆိုတာတက်တည်ပြနိုင်ဖို့ဖြစ်ပါတယ်။လူလူကြားဆဲစုနေတဲ့ချီလှုပ်ရှားလှုပ်ဆောင်ခဲ့တဲ့အတွေ့အကြုံကအားနဲ့ချက်မဟုတ်ပဲနဲ့အာသာချက်တွေဖြစ်တယ်ဆိုတာကိုမဲဆန္ဒရှင်တွေယုံကြည်အောင်ဟီလာရီလုပ်ပါလိမ့်မယ်။ဟီလာရီကအခုလိုပြောပါရယ်
။ So many of you feel like you're out there on your own.
တို့မပြားကကိုယ့်နောက်မှာဘယ်သူမှရှိမနေဘူးဆိုရက်ခံစားချက်လိုမျိုးရှိနေကြပါတယ်။ရှင်တို့နောက်မှာကျမရှိပါတယ်။ရှင်တို့ရဲ့ခံစားချက်တွေကိုကျမမြင်ရကြားရပါတယ်။ရှင်တို့ရဲ့သမရအနေနဲ့ရှင်တို့နောက်မှာကျမအမြဲရက်တီပေးသွားမှာပါ။
ကလင်န်ကပါတီကိုစားပြုသမရလောင်းတေချာပေါက်ဖြစ်လာမဲ့သဘောအခိုင်အမာပြောနေပေမဲ့လဲသူ့ရဲ့ပြိုင်ဘက်ဖြစ်တဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကတော့အခုချိန်နေ့ဆက်ပြီးရှင်းပြနေစေဖြစ်ပါရဲ့ရှင်
။နန်းလောင်တင်ပြခဲ့တာပါရှင်။အခုလိုမျိုး Hillary Clinton သမရလောင်းဖြစ်လာမဲ့အခြေအနေပေါ်မှာမြန်မာနိုင်ငံရဲ့ကဏ္ဍအသီးသီးမှာဦးဆောင်လှုပ်ရှားနေကြတဲ့အမျိုးသမီးတွေကဝမ်းသာကြိုဆိုကြပါတယ်။တဆက်ထက်မှပဲမြန်မာနိုင်ငံရဲ့ဦးဆောင်မှုအခန်းကဏ္ဍအသီးသီးမှာအမျိုးသမီးအရေအတွက်အဆမတန်နည်းနေသေးတာကိုလည်းထောက်ပြကြပါတယ်။မြန်မာအမျိုးသမီးတွေခေါင်းဆောင်မှုအခန်းကဏ္ဍမှာပိုးပြီးပါဝင်လာခွင့်ရဖို့လိုတယ်လို့ပြောကြပါတယ်။အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါအမေရိကန်နိုင်ငံရေးသမိုင်းမှာပါတီကြီးတစ်ခုရဲ့သမရလောင်းအဖြစ်အမျိုးသမီးတဦးပထမဆုံးအကြိမ်ဖြစ်လာတော့မယ့်အခြေအနေကိုရောက်နေပါပြီအခုလို Hillary Clinton သမရလောင်းဖြစ်လာမယ့်အလားအလာအပေါ်ရန်ကုန်တိုင်းဒေသကြီးလွတ်တော်ခိုးစလဲဒေါ်စနာမင်းကဝန်သာဂုဏ်ယူတယ်လို့ပြောလိုက်ပါတယ်
အမေရိကန်ပြည်ထောင်စုမှာဒီ Hillary Clinton ကအမျိုးသမီးသမရလောင်းအဖြစ်နဲ့ပြည်နေပြီဆိုတာမျိုးကျွန်တော်တို့သိရတယ်။ဒါကြောင့်မလို့ဒါကျွန်မမြန်မာနိုင်ငံကအမျိုးသမီးလွတ်တော်ကိုယ်စားလှယ်တဦးအနေနဲ့ရန်ဝန်တာတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီအရှေ့တောင်အာရှတိုင်းပြည်ကြီးရဲ့တော်တော်များများမှာဆိုလို့ရှိရင်အမျိုးသမီးတွေသမရဖြစ်လာတာမျိုးကိုအခုနှစ်ပိုင်းခြားတွေမှာဆိုရင်တော်တော်များများတွေ့နေရပါပြီ။အဲ့ဒီလိုပါပဲကျွန်တော်တို့တိုင်းပြည်မှာဆိုရင်ကျွန်တော်တို့ရဲ့ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာသမရလို့အမည်မတက်ပေမဲ့သမရနဲ့ဒန်းတူအခွင့်ရေးရှိတဲ့အမျိုးသမီးတယောက်ဖြစ်တာကိုကျမတို့တိုင်းပြည်အနေနဲ့ဂုဏ်ယူဝင်ကြွားခဲ့ရတယ်အဲ့ဒီလိုပါပဲအခုဆိုရင်အမေရိကန်နိုင်ငံဟာအမျိုးသမီးတဦးရဲ့ဦးဆောင်မှုရဲ့နောက်မှာလိုက်ဖို့အဆင်သင့်ဖြစ်နေပြီဆိုတာကိုတွေ့ရဖြစ်တဲ့အတွက်ကျမတို့ကအရန်ဝန်တာဂုဏ်ယူပါတယ်လို့ပြောချင်ပါတယ
်အမျိုးသမီးအခွင့်အရေးလှူရှားသူမက်ခင်လေးကတော့ Hillary Clinton ဟာအမျိုးသမီးတဦးဖြစ်တဲ့အပြင်မြန်မာပါဝင်နိုင်ငံတကာအရေးကိစ္စတွေမှာလည်းနှံ့ဆက်သူတဦးဖြစ်တဲ့အတွက်Democratic Party ရဲ့သမရလောင်းဖြစ်လာမှာကိုကြိုဆိုတယ်လို့ပြောလိုက်ပါတယ
် Hillary Clinton ကို Democratic ရဲ့သမရလောင်းအမည်ရှင်ဖြစ်နေတဲ့ရင်အတိမတ်ပြုလိုက်တော့ကျွန်တော်တို့အရင်နဲ့ဝမ်းသာတယ်။နောက်ဒီဟာဆိုလို့ရှိရင် American ပြည်အောင်စုရဲ့ပထမဦးဆုံးအမျိုးသမီးသမရဖြစ်လာဖို့လည်းလမ်းစာတော်တော်လေးကိုပွင့်လာပြီဆိုကျွန်တော်တို့ပြောနိုင်တယ်။အဲ့ဒီတည်းလည်းကျွန်တော်တို့ကအများကြီးကြိုဆိုတယ်
Hillary Clinton ဟာမြန်မာဒီမိုကရေစီရေးကိုတောက်လျှောက်အားပေးလာခဲ့သူဖြစ်သလိုအရင်နိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့တာဝန်ထမ်းဆောင်စဉ်ကလည်းမြန်မာနိုင်ငံကိုနှစ်ကြိမ်လာရောက်ပြီးတော့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။တကယ်လို့ Mrs. Clinton သမရဖြစ်လာခဲ့ရင် NLD အစိုးရလက်ထက်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုပုံမပူပေါင်းဆောင်ရွက်တာတွေအားပေးတာတွေဖြစ်လာနိုင်တယ်လို့မက်ခင်လေးကပြောပါတယ်။အရင်စစ်အစိုးရက2010မှာရွေးကောက်ပွဲကျင်းပပြီးဒီမိုကရေစီအသွင်ကူးပြောင်းရေးကိုဖော်ဆောင်လာပြီးတဲ့နောက်ပိုင်းမှာလွတ်တော်အမတ်တွေထဲမှာအမျိုးသမီးတွေပါဝင်လာခဲ့သလိုမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာလည်းနိုင်ငံတော်အတိုင်းအမြင်အဖြစ်နဲ့ရောနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့ပါအခုခါမှာနိုင်ငံကိုဦးဆောင်လာနေပြီဖြစ်ပါတယ်မြန်မာနိုင်ငံရေးမှာအမျိုးသမီးတွေရဲ့ဦးဆောင်မှုအခမ်းကဏ္ဍဘလို့အနေထားမှာရှိသလဲဆိုတဲ့အပေါ်မှာတော့မက်ခင်လေးကအခုလိုပြောပါတယ်
ဦးဆောင်မှုပေးမဲ့လမ်းကြောင်းပေါ်မှာပဲရောက်သေးတာပါလုံးဝပြပြစီစဉ်တဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးနော်ဦးဆောင်မှုခန်းကဏ္ဍဆုံးဖြတ်ချက်ချတဲ့နေရာမှာအမျိုးသမီးတွေကအခုမှစာလုံးကြီးစဖို့စူးစမ်းနေတယ်လို့လည်းကျွန်တော်တို့ပြောချင်ပါတယ်ဒါလို့လည်းဆိုတော့အခုမထာတိကင်ရမှာကျွန်တော်တို့ဟိုစစ်တမ်းတွေလည်းကောက်ယူထားရရှိတယ်ယူကောက်ပွဲမှာဆိုလည်းအမျိုးသမီးလွှတ်တော်ကိုယ်စားလှယ်ရွေးချယ်ခံရမှုကလည်း10ရာခိုင်နှုန်းနဲ့12ရာခိုင်နှုန်းချမ်းမှာပဲရှိနေတယ်ပေါ့နော်ဆိုတဲ့အခါကျတော့ဝင်ကြီးဌာနအနေနဲ့ကြည့်မယ်ဆိုရင်အမျိုးသမီးတယောက်တည်းဒါပေမဲ့ဝင်ကြီးဌာနနှစ်ခုပဲပေါ့နော်ကင်ဆယ်တဲ့ဟာဆိုတော့ကျွန်တော်တို့ပါဝင်မှုအချိုးအစားနှုန်းကအင်တန်မှနည်းပါတယ်ဟိုကုလသမဂ္ဂတက်မှတ်ထားတာဆိုရင်30ရာခိုင်နှုန်းပေါ့နော်ကျွန်တော်တို့ကအမျိုးသမီးတွေကနိုင်ငံရေးဆုံးဖြတ်ချက်ထားတဲ့နေရာတိုင်းမှာဒီဘာရေးမှာလည်းဖြစ်ဖြစ်မှုရေးမှာလည်းဖြစ်ဖြစ်နိုင်ငံရေးမှာလည်းဖြစ်ဖြစ်30ရာခိုင်နှုန်းဆိုတဲ့ဟာကိုပြောတော့ကျွန်တော်တို့အများကြီးလိုသေးတယ်
ပြည်ရဲ့2015ရွေးကောက်ပွဲမှာမြန်မာပြည်သူတွေကဒေါက်တာဆန်းစုကြည်ကိုတခဲနဲ့ထောက်ခံပြီးတော့ NLD ကိုမဲပေးခဲ့တာကိုကြည်ရင်အီချင်းအပြင်ကြားမှဒန်းတူရေးကိုအလေးထားတယ်ဆိုတာကိုပြသနေတာဖြစ်တယ်လို့ဒေါက်ဆန်နာမင်းကပြောပါတယ်။ဒါပေမဲ့လည်းတခြားအမျိုးသမီးတွေရဲ့ဥဆောင်မှုနောက်ကိုလိုက်မလိုက်ဆိုတာကတော့စောင့်ကြည့်သွားမှာဖြစ်တယ်လို့သူကပြောပါတယ်။ဘာကသာများအဖွဲ့ချုပ်ဘုံလုံးငန်းကော်မတီဗနာရီတာဝန်ခံမဟန်နီဦးကတော့အမျိုးသမီးတွေရဲ့ဥဆောင်မှုအခမ်းကဏ္ဍဟာမြန်မာနိုင်ငံမှာနည်းနေတော့မဲဖြစ်တယ်လို့ပြောလိုက်ပါတယ်။
မောင်နိုင်ငံမှာတော့ပစံလေးအရာလည်းနည်းတယ်။နောက်ဥဆောင်ခွင့်ပေးမှုကလည်းအရန်နည်းသေးတယ်လို့ကျွန်မထင်တယ်ပေါ့နော်။ကျွန်တော်တို့ကဂျန်နာဒီစကရီမနေးရှင်းအရန်ကြီးတယ်လို့ကျွန်မတော့မြင်နေချက်။အခုချိန်ထိတကယ်လည်းမင်းမဆောင်နဲ့အမေသမီးတွေဥဆောင်လုပ်ရလားဆိုတဲ့အနေအထားမျိုးမှာတော့တကယ်လက်တွေ့မှာတော့မရဘူးလို့ကျွန်မတော့မြင်နေချက်။
မြန်မာနိုင်ငံမှာအစဉ်အလာရရှိခဲ့တဲ့ရှေးယူဆဲအယူဆတွေကြောင့်အမျိုးသမီးတွေရဲ့အခွင့်အရေးတွေဆုံးရှုံးနေရတာဖြစ်ပြီးတော့လက်တွေ့မှာကြားမှဒန်းတူအခွင့်အရေးတွေရဖို့အများကြီးစူးစမ်းသွားဖို့လိုတယ်လို့လည်း မဟန်နီဦးကပြောသွားပါရခင်ဗျာ
American နိုင်ငံသားရဲ့ဝန်ကြီးဟောင်း Hillary Clinton Democratic Party တွင်တမန်တော်လောင်းဖြစ်လာမဲ့အလားအလာပေါ်မြန်မာအမျိုးသမီးတွေရဲ့အမြင်သဘောထားကိုကိုရင်နိုင်စူးစီးတင်ပြခဲ့တာပါရှင်အခုတော့မြန်မာနိုင်ငံသားတွေဗီဇာမလိုဘဲနဲ့စင်ကာပူနိုင်ငံမှာလက်ပတ်ခွင့်ရှိမဲ့ပေါ်တုတ်ပြန်ချက်တွေကိုတင်ပြပေးပါမယ်တာမန်နိုင်ငံကူးလက်မှတ်ကင်ထားတဲ့မြန်မာနိုင်ငံသားတွေစင်ကာပူသွားမယ်ဆိုရင်ဗီဇာလျှောက်ထားစရာမလိုပဲရက်ပေါင်း30နေထိုင်ခွင့်ရမယ့်အစီအစဉ်ပေါ်တတိနဲ့ကြိုးဆိုသူတွေရှိသလိုတချို့ကလည်းနိုင်ငံသားပညာရေးနဲ့အလုပ်ကင်ခွင့်လန်းတွေပို့ပြီးပွင့်လင်းလာဖို့မျှော်လင့်နေကြပါတယ်ဒီအစီအစဉ်ကတော့ဒီဇင်ဘာလ1ရက်နေ့မှာစတင်မှာပါသတင်းပြည့်စုံကိုတော့ VOA သတင်းတော်မမမြင့်ခိုင်ကတင်ပြထားပါတယ်ရှင်
အခုလိုရက်ပေါင်း30ဗီဇာကင်းလွတ်ခွင့်ရတာနဲ့သက်သက်တည်းမြန်မာနဲ့စင်ကာပူနိုင်ငံကြားပညာရေးနဲ့အလုပ်ကင်ခွင့်လန်းတွေပို့ပြီးပွင့်လင်းလာဖို့အများစုကမျှော်လင့်နေကြပါတယ်။စင်ကာပူကိုသွားရောက်နေထိုင်ဖို့အတွက်ဗီဇာကင်းလွတ်ခွင့်ရက်ပေါင်း30ရသွားပြီမဲ့လေစင်ကာပူရဲ့နိုင်ငံခြားရေးမူဝါဒအရအခြားနိုင်ငံသားတွေအလုပ်ရဖို့အခွင့်လန်းနည်းနေဦးမှာဖြစ်ပြီးပညာရေးနဲ့ပတ်သက်လို့အခွင့်လန်းတွေပိုများလာမယ်လို့ Crown Education ကကိုအောင်ကျော်စန်းကသုံးသပ်ပါတယ်
။အလုပ်ကင်ပိုင်းဆိုင်ရာမှာတော့တတိထားရမယ့်တစ်ချက်ကဒီဘက်နှစ်တွေမှာစင်ကာပူရဲ့နိုင်ငံသားရေးမူဝါဒ policy အရဒီနိုင်ငံသားတွေသူ့နိုင်ငံထဲမှာအလုပ်ရရှိဖို့အတွက်ခံထားတာလေးတွေကနည်းနည်းခက်လာတယ်ဒီစီးပင်းစည်းကမ်းကတော့သူတို့မပြောင်းမှာမဟုတ်ဘူးဒါပေမဲ့ခီးသွွားလုပ်ငန်းအတွက်တော့ပုံဖွံ့ဖြိုးတိုးတက်လာနိုင်တာလေးတွေရှိရဟိုဘက်အတွက်ပေါ့နော်ကျွန်တော်တို့ဘက်ကဝင်တာကတော့စီးပွားရေးနဲ့ပတ်သက်တဲ့လူတွေပိုဝင်တာများတယ်စင်ကာပူက business နဲ့လာတာမျိုးတွေပေါ့ကျွန်တော်တို့ဒီဘက်ကခီးသွွားလုပ်ငန်းကိုတော့တိုက်ရိုက်အများကြီးဟိုအကျိုးပြုနိုင်တယ်ဆိုတာလေသူတို့ဘက်ကပိုအကျိုးပြုနိုင်တာပိုများမယ်ထင်တယ်။နောက်ပညာရေးနဲ့ပတ်သက်လို့ကလည်းပိုပြီးတော့ short term course တွေပေါ့နော်။စင်ကာပူနိုင်ငံဘက်မှာပဲတခါတလေ student pass လျှောက်ဆရာမလို့ပဲနဲ့သွားတင်လို့ရတဲ့ short term course တွေအထူးသဖြင့်အခုမြန်မာနိုင်ငံနဲ့ပို့ဝင်လင်းလင်းလေးဖြစ်လာတော့စီမံခန့်ခွဲမှုနဲ့ management ဘိုင်းဆိုင်ရာတွေမှာစင်ကာပူဘက်မှာကျွန်တော်တို့ကဒီ short term course တွေရှိတယ်။နှစ်ပတ်တို့သုံးပတ်တို့အထူးသဖြင့်လူငယ်တွေအတွက်တယ်မဟုတ်ဘူးလူလက်ပိုင်းတို့လူကြီးတွေအတွက်ပေါ့နော်ခုန leadership management နဲ့ပတ်သက်တာလေးနောက် soft skills လို့ခေါ်တဲ့စီမံခန့်ခွဲမှုနဲ့တချို့ပတ်သက်တဲ့ course လေးတွေဒါမျိုးတွေတော့ပို့ပြီးတော့အဆင်ပြေလာနိုင်တာလေးတွေရှိပါတာ
အရင်ကစင်ကာပူနိုင်ငံကိုသွားရောက်လည်ပတ်ဖို့ visa ကြေးအနေနဲ့ American dollar 30ပေးသွင်းရပြီးရက်ပေါင်း30အများဆုံးနေထိုင်ခွင့်ပြုထားတာဖြစ်သလိုမြန်မာနိုင်ငံသားတွေအနေနဲ့စင်ကာပူမှာပညာရေးအလုပ်ကိုင်စတဲ့အခွင့်အလမ်းတွေရှာဖွေဖို့အတွက်ဆိုရင်လေ agent တွေကတဆင့်ချိတ်ဆက်ဆောင်ရွက်ရတာဖြစ်ပါတယ်ဗီဇာကင်းလွတ်ခွင့်ရတာကြောင့်မြန်မာပြည်ကနေစင်ကာပူကိုသွားရောက်လည်ပတ်ခြင်းသူတွေအတွက်ပိုအဆင်ပြေသွားမှာဖြစ်သလိုအရင်ကလိုအေဂျင့်တွေကိုအားကိုးတာထက်ပညာရေးနဲ့အလုပ်ကင်ခွင့်လန်းတွေကိုလည်းကိုယ်တိုင်ကိုယ်ကျသွားရောက်ရှာဖွေနိုင်မယ်လို့လူငယ်နဲ့လူမှုသဟဇာတဖြစ်ရေးစင်တာကကိုသက်ဆွေဝင်းကပြောပါတယ်
ဟိုဘယ်လိုကောအလေသွားကြတယ်ဆိုတော့အရင်ဆိုသွားတယ်ပေါ့နော်ကျွန်တော်ဒီထိုင်းသွားလို့လို့ပုံမှာဒီမဲ့ဒီမဲ့လည်းမဖြစ်ဘူးပြီးတော့ဆက်သွားလို့ရှိရင်ဒီဆက်ကင်းရောက်တာပေါ့ဗီဇာလုံးဝအချိန်မှာကျွန်တော်ဖောက်ကြတာမျိုးဖြစ်မှာပေါ့ဟုတ်တယ်ဟိုတောင်းချတာလို့ရှာတာတော့ကျွန်တော်အရင်ဆုံးကလေးကပဲအဲ့လိုပဲဟိုသွားသွားပြီးရှာနေကြရရှိတယ်ဆိုတော့သူတို့ကတော့ဒီပို့ပြီးတော့ဆင်ပြေသွားတာပေါ့
စင်ကာပူဝန်ကြီးချုပ်ရဲ့မြန်မာပြည်ခီးစဉ်အတွင်းမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံချိန်မှာမြန်မာစင်ကာပူတက်မွေးပညာသင်တန်းကျောင်းမှာဝန်ဆောင်မှုနဲ့အသက်မွေးဝမ်းကြောင်းဆိုင်ရာသင်တန်းတွေတိုးမြှင့်သင်ကြားရေးကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်အသက်မွေးဝမ်းကြောင်းဆိုင်ရာသင်တန်းတွေတိုးမြှင့်သင်ကြားတာဟာစင်ကာပူနဲ့မြန်မာနိုင်ငံကြားနှစ်ဦးနှစ်ဖက်အကျိုးရှိစေမှဖြစ်တယ်လို့ကိုသက်ဆွေဝင်းကအခုလိုပြောပြပါဗျာ။
ကျွန်တော်တို့တော့အားသာနေတာပါခေပြောလို့ဆိုတော့ဒီစင်ကာပူသွားပြီးပြန်ရမယ့်ပြည်နယ်စင်ကာပူမှာသင်ကြားမှုဒီမှာသင်ရရတယ်။အဲတော့ဟိုဒီမှာတက်သွားပြီးလို့ရှိရင်ဒီစင်ကာပူသွားချိန်မှာသွားမယ်မသွားဘဲနဲ့ကျွန်တော်တို့တခြားနိုင်ငံမှာသွားပြီးလုပ်လို့ရတယ်ဆိုတော့ဒီလိုဖြစ်နေတယ်။ဒါပေမဲ့ education ဆင်းလို့ဒီလိုဖြစ်သွားမယ်ဒီမှာသင်လို့ရှိတယ်။အဲ့လိုစင်ကာပူကြောက်လေအားသာချက်ကဒီသူ့နိုင်ငံကသူကလိုအပ်နေတဲ့လူတွေကိုနိုင်ငံတွေမှာလည်းမဟုတ်ဘဲနဲ့သူကဒီတခြားနိုင်ငံမှာကြံပြီးကမ္ဘာကျောင်းတွေလိုက်ဆောက်လိုက်လိုက်ဆောက်လိုက်ခြင်းအဖြစ်သူကလိုအပ်နေတဲ့မတော်ဝါတွေကိုတော်ဖြစ်ပြီးရောက်သွားတယ
်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်ဟာမြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံတော်သမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပြင်အခြားအစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပြီးနိုင်ငံခြားယင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စအပအဝင်အခွန်ကိစ္စနဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့တာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံသားတွေဗီဇာမလိုဘဲနဲ့စင်ကာပူနိုင်ငံမှာလက်ပတ်ခွင့်ရရှိမယ့်ပေါ်တုတ်ပြန်ချက်တွေကိုမမမြင့်ခိုင်တင်ပြခဲ့တာပါရှင်။အခုတော့27ရာစုဒုတိယပင်လုံညီလာခံကိုကျင်းပမဲ့ပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့အမြင်တွေကိုတင်ပြပေးပါမယ်။မြန်မာအစိုးရကနေ27ရာစုဒုတိယပင်လုံညီလာခံကိုကျင်းပဖို့ကြိုးပမ်းနေတဲ့အချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့တို့ကပထမပင်လုံညီလာခံရဲ့ဂတိကဝတ်တွေအကောင့်တွေဖော်နိုင်ရေးအတွက်ထိုင်းနိုင်ငံအတွင်းမှာနှစ်ရက်တာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာ27ရာစုပင်လုံညီလာခံကျင်းပရမှာပထမပင်လုံညီလာခံဂတိကဝတ်အနှစ်သာရမပြောက်အောင်လှုပ်ဆောင်သွားဖို့လိုမယ်လို့ပြောဆိုမှုတွေရှိနေပါတယ်။ VOA ထိုင်းခြေစိုက်သတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ပ
ဘူဂျွန်ဆန်ဦးဆောင်တဲ့မြန်မာခေါင်းဆောင်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေသဘောတူညီခဲ့တဲ့ပထမပင်လုံညီလာခံရဲ့ဂတိကဝတ်တွေအကောင့်ထဲပေါ်နိုင်ရေးသွက်တိုင်းရင်းသားလက်နက်ကန်ဖွဲ့၃ဖွဲ့ဖြစ်တဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တောင်ပိုင်းရှမ်းပြည်တပ်မတော် RCSSA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ခေါင်းဆောင်တွေကနေထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့တာပါဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့အစည်းအဝေးတက်ရောက်ခဲ့သူတောင်ပိုင်းရှမ်းပြည်တပ်မတော် RCS ရဲ့ပြောခွင့်ရဗိုလ်မှူးကြီးဆိုင်းမင်းကအခုလိုပြောပါတယ
်ကျွန်တော်တို့ဒီပင်လုံဆိုင်ရာညှိနှိုင်းအစည်းအဝေးတဘောပေါ့နော်ကျွန်တော်တို့ရဲ့ကောင်းစင်ကတော့ပထမမူလပင်လုံရဲ့ပိုင်ချင်များဖြစ်ကြတဲ့ကျွန်တော်တို့ကချင်ရှမ်းချင်းဒီလူမျိုးစုကအဖွဲ့အစည်းတွေနဲ့ကျွန်တော်တို့စတင်ပြီးတော့ဒီပင်လုံဆိုင်ရာအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်အကြချင်းနေဖြစ်ပါတယ
်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လှုပ်ဆောင်သွားမယ်သတိရစုပင်လုံညီလာခံမှာပထမပင်လုံညီလာခံဂတိကဝတ်နှစ်သာရမပြတ်အောင်လှုပ်ဆောင်သွားဖို့လိုမယ်လို့ဘူမူကြီးဆိုင်းမင်းကပြောပါတယ
်ပထမပင်လုံအတိုင်းဟိုဒီတက်လာတဲ့အစိုးရအဆက်ဆက်ကမကျင့်သုံးခဲ့လို့ကျွန်တော်တို့နှစ်ပေါင်းများစွာပြည်တွင်းစစ်တွေဖြစ်ပွားလာခဲ့ရတာပေါ့နော်အခုထပ်မံကျင်းပမဲ့ပင်လုံဆိုတဲ့နေရာမှာလည်းဒီမူလအစကပင်လုံကိုစန့်ကျင်ပြီးတော့အဲ့ဒီပင်လုံကိုပြန်မကြည့်ဘဲနဲ့ထပ်ပြီးအစိတ်ကျင်းပမယ်ဆိုရင်နီလန်းနေလွဲချော်ပြီးတော့မူပြတနာရှုပ်ထွေးသွားနိုင်မယ်လို့တော့ကျွန်တော်တို့မြင်ပါတယ်။ဒါကြောင့်မလို့လို့ကျွန်တော်တို့ပထမပင်လုံကိုတော့ကျွန်တော်တို့ကြည်လည်တဲ့ပြီးတော့ပင်လုံရဲ့စိတ်သက်ပင်လုံဂတိကဝတ်တွေပင်လုံရဲ့အနှစ်သာရတွေဒီအတိုင်းဒီလာမဲ့ပင်လုံမှာလည်းအစိုးရစိတ်ကပြည်အောင်စုညီချင်းဆွေးနွေးပွဲမှာအိုက်ဒီယာစူးစမ်းဆောင်ရွက်သွားမယ်လို့ကျွန်တော်တို့လည်းမြင်ပါတယ်။
ဒီညိနှိုင်းစည်းဝေးကနေ1948ပင်လုံဖြစ်စဉ်ကိစ္စပင်လုံစာချုပ်ပါအကြောင်းအရာပင်လုံဂတိကဝတ်တွေနဲ့ပင်လုံစိတ်သက်ဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။နိုင်ငံတော်ဆိုရကနေပြည်ထောင်စုငင်းချိုင်းရေးညီလာခံ23ရာစုပင်လုံညီလာခံကျင်းပသွားဖို့အကျိုးပြင်ဆင်ရေးကော်မတီနဲ့စက်ကော်မတီကိုမေလကုန်မှာဖွဲ့စည်းခဲ့ပါတယ်။ဒီပြည်ထောင်စုငင်းချိုင်းရေးညီလာခံကနေတပြည်လုံးအတိုင်းအတာငင်းချိုင်းရေးတည်ဆောက်သွားနိုင်မယ်လို့လည်းမျှော်လင့်ကြောင်းဘူမူကြီးဆိုင်မင်းကပြောပါတယ
်။ဒီကိစ္စကိုလည်းတောင်ဆန်းစုကြည်ကကိုယ်တိုင်ကင်တွေ့တော့မယ်ဆိုတော့အဖက်ဖက်ကပါဝင်လာနိုင်အောင်ဒီတိုက်ပွဲတွေချုပ်ငြိမ်းသွားနိုင်အောင်အတဖက်ကပြည်သူ့အထောက်ခံလာတဲ့ဆိုရတဲ့ဖြစ်တဲ့လျှောက်တို့ပြည်သူတွေလူလာတဲ့အတိုင်းလှုပ်ဆောင်သွားပေးနိုင်မယ်လို့ကျွန်တော်တို့ရောယုံကြည်မျှော်လင့်ထားပါတယ်။အကြိမ်ပဲအဲ့ဒီတိုင်းကမဆောင်ရွက်နိုင်ဘူးဆိုရင်လည်းပြည်သူတွေရဲ့ယုံကြည်မှုပြတ်ကွယ်သွားနိုင်တာပေါ့နော်
။လက်ရှိမှာမြန်မာနိုင်ငံရေးအနေထားရမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကန်တပ်ဖွဲ့တွေအကြမ်းမှာချင်းပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ဒေသတွေမှာစစ်ရေးပဋိပက္ခဖြစ်ပွားနေစေလဲဖြစ်ပါတယ်။တိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုရပ်တန့်နိုင်ခြင်းမရှိဘဲနဲ့23ရာစုပင်လုံညီလာခံကျင်းပသွားမဲ့ပုံမှာ SNLD ကရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်အသွင်းမှုစိုင်းညွတ်လွင်ကအခုလိုအမြင်ရှိနေပါတယ
်။ဒီလိုကဒီလိုရှယ်ကြီးမဝေးပါနေသေးတယ်။ကျွန်တော်အားလုံးတို့ဒီနေ့ကစစ်မှန်တဲ့ဆက်ကြံမှုကိုဘယ်လိုမှမဖြစ်နိုင်ပါဘူး။အားကြောင့်မလို့23ပင်လုံရာစုဟာလုံးမယ်ဆိုလို့ရှိရင်တော့အမိကမဲဖြစ်ကောင်းဖြစ်သွားလိမ့်မယ်။ခိုင်မအားလုံးပြောင်းသွားနေတဲ့စစ်မှန်တဲ့ဆက်ကြံကြောင်စုကိုဥပဒေနဲ့လည်းရှင်းပြဖို့ဖြစ်ပေါ်တော့အန္တရာယ်ကြီးနေပါလေ။
မြန်မာနိုင်ငံလုံးဝလွတ်လပ်ရေးရရှိနိုင်ဖို့1948ခုနှစ်ဖေဖော်ဝါရီလ12ရက်နေ့မှာဘူကျော်အောင်ဆန်းဦးဆောင်ပြီးတိုင်းတာခေါင်းဆောင်တွေနဲ့တောင်တန်းမြေပြပူပေါင်းရေးသဘောတူစာချုပ်ကိုရှမ်းမြည်နယ်ပင်လုံမြို့မှာသဘောတူလက်မှတ်ရေးသူခဲ့ပါတယ်။လွတ်လပ်ရေးရပြီးနောက်ပိုင်းမှာမြန်မာဆိုရကနေပင်လုံစာချုပ်ပါဂတိပါအချက်တွေကိုလိုက်လံမှုမရှိလို့ဆိုပြီးတိုင်းရင်းသားတွေနဲ့ပြည်ပခန့်တွေဖြစ်ပွားလာခဲ့ပါတယ်။မနေ့ကနေ့ဒီကနေ့မှာကျင်းပခဲ့တဲ့ပင်လုံဂတိပြန်လည်ဖော်ဆောင်နိုင်ရေးအစည်းအဝေးမှာ KIU ကချင်လွတ်လပ်ရေးဖွဲ့ကဗိုလ်ချုပ်အမ်ဘာလာဗိုလ်ချုပ်ကွန်မော်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSA ရဲ့ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စိတ်မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကဗိုလ်ချုပ်ဆိုင်သူဦးဆောင်တဲ့ကုစရယ်ဖွဲ့တွေတက်ရောက်ခဲ့ပါတယ်။အခုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်ပြီးလှုပ်ဆောင်မဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံညီလာခံဖြစ်မြောက်ရေးတွေ့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့အစိုးရကုစရယ်ဖွဲ့နဲ့ ICA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကုစရယ်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးဖြစ်တယ်လို့မြောက်ပိုင်းဒေသတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ဝါနဲ့မိုင်းလာဖွဲ့တို့နဲ့လည်းတွေ့ဆုံသွားဖို့အစီအစဉ်နေပါတယ်ခင်ဗျာ
23ရာစုပင်လုံညီလာခံကျင်းပရေးပေါ်တိုင်းရင်းသားလက်နက်ကိုင်တချို့ရဲ့အမြင်ကိုကိုနိုင်ကွန်းအိမ်တည်င်းပြပေးခဲ့တာဖြစ်ပါတယ်။သောရရှင်တွေ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတာပါ။မကြာခင်မှာအပတ်စဉ်ကဏ္ဍကိုဒုတိယပိုင်းနာရွေးမှာနားဆင်ရမှာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည9နာရီကနေ10နာရီအထိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်တွေအပြင်အပတ်စဉ်အားကစားသတင်းတွေကိုနားဆင်ရမှာပါ။မြန်မာအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
လက္ခဏာတွေကိုမျိုးမျိုးစုံနဲ့စောပြေတာရုံးစောတာကြိုးစင်မကြိုးထိုက်တဲ့ပေါ်ရှိတယ်ညပါနေတယ်လို့ကျွန်တော်ကြားရတယ်တော့ကျွန်တော်ပတ်သက်လို့ကျွန်တော်မှာအထူးကြောက်တာ
ပြည်တော်စုအမျိုးသားလွှတ်တော်ဒေါက်တာဦးဝေသာအောင်ပါပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့လူနေအိမ်တွေမှာရက်စစ်မီးမလာပဲလမ်းပေါ်ကဓာတ်တိုင်တွေမီးကျိုးတွေကဓာတ်လိုက်နေတဲ့ဖြစ်ရပ်ညဘက်အစဉ်မတိုင်မနေရဥပဒေကိုဖျက်သိမ်းပစ်လိုက်တဲ့အကြောင်းစာတာတွေကိုနားဆင်ရမှာပါမအိတ်ခိုင်ဦးရေးသားတင်ပြထားတာကိုဦးဆံမိုးဝေကအကူအညီတင်ဆက်ထားပါတယ်ရှင်
ကုဒ္ဒဘမီဒီယာတွေနဲ့လူမှုနယ်ပယ်တွေမှာအလုတ်ခတ်မှုအဖြစ်ခဲ့ဆုံးသတင်းတွေနဲ့နောက်ဆက်တွဲသုံးသပ်ချက်တွေကိုတင်ပြရမယ်ဆိုရင်တော့မကြခင်ရက်ပိုင်းကဓာတ်လိုက်တည်ဆုံသွားတဲ့လေတန်းကျောင်းသားလေးရဲ့တည်ဆုံမှုနဲ့ပတ်သက်လို့မီဒီယာတွေပေါ်မှာရေးသားဖော်ပြချက်တွေကြောင့်တရစ်ဝန်ကြီးဌာနနဲ့တာဝန်ရှိသူတွေကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့ဓာတ်လိုက်တည်ဆုံတာမဟုတ်ဘူးဆိုပြီးတော့ညှင်းဆိုချက်တွေသတင်းထုတ်ပြန်မှုတွေလည်းထွက်ပေါ်လာခဲ့ပါတယ်။ရက်စစ်တအားကြိုးတွေမခံရတဲ့အတွက်အချိန်မရွေးပြတ်ကျနိုင်တဲ့ဆိုပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုခဲ့တဲ့အပြင်ဒီကိစ္စကိုပြင်ဆင်ဖို့အတွက်ကုန်ကြစီမြင်မာမယ်ဆိုတာကြောင့်အခုလက်ရှိအစိုးရအသစ်မှာစိန်ခေါ်မှုနဲ့ရင်ဆိုင်နေရတယ်ဆိုတာပေါ်လွင်နေပါတယ်။ပြည်သူတွေဘက်ကတော့ဘလို့မျိုးပြုပြင်ဆောင်ရွက်မှုတွေလုပ်ပေးမလဲဆိုတဲ့မျှော်လင့်ချက်တွေရှိနေကြပေမဲ့ထိရောက်တဲ့ပြုပြင်မှုတွေကတော့အားနည်းနေပါသေးတယ်။မကြခင်ကရက်ခွက်တွေထဲမှာမီးပြက်တာတွေဖြစ်နေပေမဲ့လမ်းပင်မီးတိုင်တွေမှာတော့လျှက်စစ်တအားစီးဆင်းမှုတွေရှိနေတာကြောင့်ဓာတ်လိုက်တေဆုံးမှုတွေရှိခဲ့ပြီးအချိန်မီမပြင်းစင်နိုင်ရင်အခုမိုးရွာသည်မှာနောက်ထပ်တေဆုံးမှုတွေထပ်ပြီးတော့ဖြစ်မှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်။အခုလိုဓာတ်လိုက်တေဆုံးမှုတွေအတွက်တယောက်ကိုကျပ်30ထောက်ပံ့မှုပေးထားပေမဲ့ဒီလိုလုပ်တာတဲ့အစိုးရအနေနဲ့တာဝန်ယူမှုနောက်ပြီးတော့တောင်းပန်တာမျိုးအထိလုပ်တင်နေဆိုပြီးတော့ဟာတာအမှုပညာရှင်တဦးဖြစ်သူဦးဇာကနာကအခုလိုသူ့ရဲ့အမြင်ကိုထောက်ပြပြောဆိုပါတယ
်။အေးကိုမီးလာအောင်တော့အစိုးရတာဝန်ယူပြီးမလုပ်ပေးနိုင်ဘူးနဲ့ရေထဲမီးလာအောင်တော့သူတာဝန်ယူပြီးလုပ်ပေးနေတယ်လို့ဖြစ်နေတယ်။အဲ့တော့ရေထဲကမီးကြသေးရောကလေးတွေကသင်ကတော့ဒီကလေးလေးတယောက်ရဲ့ဘဝပဲဖြစ်ဖြစ်လူကြီးတယောက်ပဲလူတယောက်ရဲ့ဘဝပါပဲသုံးသွားတာကျွန်တော်တော့စိတ်မကောင်းပါဘူး။သို့တော့ဒီအတွက်ကိုတာဝန်ရှိတဲ့အစိုးရကနောက်ဆုံးရတယ်တခုတခုပြောရင်ပြဿနာဘာဖြစ်ဖြစ်နေလဲဆိုရင်ဟိုဘက်အစိုးရလုပ်ခဲ့တာတို့ဟိုလူငယ်တဲ့နှစ်90ရာအစိုးရလုပ်တာလို့လူငယ်တဲ့9နှစ်ကအစိုးရမဟုတ်ဘူးအခုသူအစိုးရအခုသူတာဝန်ဘာလုပ်ပေးမလဲဒါကိုကျွန်တော်တို့ကတော့ဖြစ်စီချင်ပါတယ်။ဒီဟာကိုလည်းကျွန်တော်ပါဇက်ကလည်းပြောတယ်။အရင်တော့အစိုးရတွေဟိုလူအပြစ်တင်ဒီလူအပြစ်တင်မလုပ်နဲ့အခုကိုအစိုးရပါလုပ်မလဲ။နောက်ပြီးဆုံးဒီကိစ္စတွေဖြစ်ခဲ့တာဒီဟိုတုန်းကလုတ်ခဲ့တာမှန်တယ်။ဟုတ်တယ်။ဒါဟိုတုန်းကလုတ်ခဲ့တဲ့ဟာတွေမှားတယ်။ဟုတ်တယ်။အခုကိုအစိုးရဖြစ်တဲ့ချိန်မှာဘာလုတ်ပေးနိုင်လဲ။လုတ်ပေးနိုင်တဲ့အတိုင်းအတာတစ်ခုကိုတော့လုတ်ပေးစီချင်ဥပမာအပြင်ပေါ့နံပါတ်1ကနောက်ပြီးဆုံးဒီမီးကျိုးတွေမပြင်ပေးနိုင်ဘူး။ရတယ်။အဲ့ဒါလည်းလက်ခံတယ်။ဖြည်းဖြည်းချင်းပြန်ရမယ်။ပတ်စံလည်းမရှိဘူး။ Okay အဲ့ဒါလည်းလက်ခံတယ်။ဒါပြီးဒီလူတစ်ယောက်တည်သွားတဲ့အတွက်ထွက်ရှင်းပေးလိုက်ပါတကယ်ဝင်မီဒီယာတွေအကုန်လုံးကိုခေါ်ပြီးကျွန်တော်တောင်းပန်တယ်ကျွန်တော်တောင်းဝင်ယူတဲ့အချိန်မှာကျွန်တော်လူတယောက်ရဲ့အသက်ကြီးတော်ဆုံးရှုံးသွားတာကျွန်တော်တို့ညံ့လို့ပဲဆိုပြီးတော့ကိုယ့်ဘာသာကိုဝန်ခံပြီးတော့ responsibility ယူလိုက်စမ်းပ
ါနောက်ထပ်ဒီတစ်ပတ်မှာထူးထူးခြားခြားလှုပ်ခတ်ခဲ့တဲ့သတင်းကတော့အနှစ်နှစ်အလားလားကပြဿနာတက်ခဲ့တဲ့အဲဇင်းကိစ္စဖြစ်ပါတယ်အဲဇင်းတိုင်တဲ့ကိစ္စဟာအရင်ခေတ်ကာလတွေတုန်းကတော့နိုင်ငံရေးသမားတွေကိုလိုက်လံဖမ်းဆီးတဲ့အခါပဲဖြစ်ဖြစ်အမှုဆင်တဲ့အခါပဲဖြစ်စေအတုံးများတဲ့ကိစ္စဖြစ်တာကြောင့်မြန်မာနိုင်ငံသားတွေအတွက်တော့အေးစင်းဟာခေါင်းခဲစရာကိစ္စဖြစ်ပါတယ်။ဒါပေမဲ့တချို့အတွက်ကတော့ခိုးဝင်နေတဲ့တိုင်းသဘာဝပြဿနာနဲ့ရောနှောပြီးတော့ဝေဖန်တာမျိုးတွေရှိနေပါသေးတယ်။ဒီလိုခိုးဝင်တဲ့ပြဿနာကတော့နေဆက်လူဝင်မှုကြီးကြပ်ရေးနဲ့သာတက်ဆိုင်ပြီးအေးစင်းမတန်ရတော့တဲ့ကိစ္စဟာပြည်သူတွေအတွက်ဝင်ပေါ့စေတယ်ဆိုပြီးတော့အိမ်မဲမျိုးနဲ့မဲဆန္ဒတွေက NRI ပြည်သူ့လွှတ်တော်အမတ်တဦးဖြစ်သူဒေါ်တန္နာကအခုလိုပြောပါရစေ။အဲ
အဲဒီမတိုင်ရအောင်လည်းပတ်သက်ပြီးရစီဟိုလိုပါနော်။အာရစီချုပ်မှုဝင်လာခဲ့ပြီးတော့အရင်တန္နာကိုဖျက်လိုက်တဲ့စေဆံကပတ်သက်ပြီးကျွန်တော်တို့ချိုးချိုးတယ်။ဒါဖြစ်လို့လဲဆိုတော့တစ်ချိန်လုံးအစည်းအဝေးမှာဆိုတာကပြည်သူတွေကိုမြန်မာနိုင်ငံထဲမှာရှိတဲ့မြန်မာနိုင်ငံသားဖြစ်ပြီးပြည်သူတွေကိုဟိုဘက်ကဒီဘက်ကဟိုဘက်ကဒီဘက်ကဟိုဘက်အိမ်ကဒီဘက်အိမ်ကြောင်းအိမ်ချင်အောင်ပါတကယ်တော့ဟိုတပုံမီးပါလားဒီကြက်ကိုဆိုးရနိုင်ငံကြီးနဲ့ပတ်သက်လို့ဒီလိုဆိုပြီးဒါမျိုးနဲ့ပတ်သက်ပြီးအားလုံးဖန်ခံပြီးတော့ပြဿနာဖြစ်တဲ့ဆိုတော့ဒါနိုင်ငံသားတယောက်ရဲ့ခွင့်ရေးရောမြန်မာနိုင်ငံသားတယောက်ကဒီနိုင်ငံတွင်းမှာနေနေရမစိုးတတ်တဲ့ရှိပြီးဆိုတော့ငါးရှိခွင့်ပုံရှိကြအုပ်ဒီနဲ့လည်းညွှန်နေတယ်လေအဲ့ဒီတော့ကြောင့်ဒါကိုချက်တာတော့ကျွန်တော်တို့ကြိုးစားရခိုင်ဒေသကပြည်ရှင်တကယ်တော့ဟိုလုံခြုံရေးရေးဘယ်လိုကြည့်တယ်ရေးအထူးကမှုတည်တာကောင်ကြီးနဲ့ပတ်သက်ပြီးတော့ကောင်ကြီးအရင်မတန်ရလို့ဆိုပြောလာတဲ့လူတွေထက်တရားမဝင်လမ်းကြောင်းကနေပြီးတော့အနာတိုင်းဖွဲ့စည်းစစ်စစ်ရခေါ်ယူရဆိုတာကျွန်တော်တို့တင်းတွေကဖတ်နေကြတာလေဆိုတော့ဒါဟာကြောက်ကိုစမူရင်းနဲ့တဆိုင်တယ
်။နောက်ဆုံးအနေနဲ့အခုဒီဘက်အတွက်လူမှုကွန်ရက်ပုံမှန်ဖြစ်ပေါ်နေတဲ့တဲ့င်းတွေထဲမှာအစ်စ်ထွက်ရှိလာတဲ့ထွေးနေတခြင်းကိုတန်စင်တဲ့နဲ့တီဆိုထားတဲ့တခြင်းနဲ့ပတ်သက်ပြီးတော့ထွေးနေချစ်သူတွေကပြင်းပြင်းထန်ထန်ဝေဖန်နေကြတာ900ဆိုင်နေဖြတ်သိမ်းတော့မယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ကြေကြေပြန့်ပြန့်ဝေဖန်နေတဲ့ကိစ္စနောက်ပြီးစင်ကာပူဝန်ကြီးချုပ်ကဒေါ်အောင်ဆန်းစုကြည်ကိုအာဆီယံရဲ့နိုင်ငံတကာကိစ္စရပ်တွေမှာတက်တက်ကြွကြွဥဆောင်မှုပေးရင်ဆွေးနွေးတိုက်တွန်းခဲ့တယ်ဆိုတဲ့ကိစ္စတွေကလူပြောအများစုနဲ့မီဒီယာတွေပေါ်မှာလူစိတ်ဝင်စားခံရဆုံးသတင်းတွေဖြစ်တယ်ဆိုတာကိုတင်ပြရင်းဒီကုန်းထုတ်လိုက်ရပါတယ်
အပတ်စဉ်တင်ဆက်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုဆက်လက်ပြီးတော့ဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ရခိုင်ငြိမ်းချမ်းဖွံ့ဖြိုးရေးအလားအလာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ခေါင်းဆောင်တဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းငြိမ်းချမ်းဖွံ့ဖြိုးကော်မတီဟာရခိုင်ဦးသိန်းစိန်အစိုးရလက်ထက်ဖွဲ့စည်းခဲ့တဲ့ငြိမ်းချမ်းရေးကော်မတီနဲ့ဘာကွာတယ်လဲ။အောင်မြင်မှုရနိုင်တဲ့အလားအလာဘလောက်ရှိတယ်လဲဆိုတာရခိုင်အမျိုးသားခေါင်းဆောင်တူဦးလည်းဖြစ်ပြည်ထောင်စုအမျိုးသားလွှတ်တော်ဒုဥက္ကဋ္ဌလည်းဖြစ်တဲ့ဦးအေးတောင်နဲ့ဦးကျော်စံသာတို့ကဆွေးနွေးသုံးသပ်တင်ပြထားပါရရှင
်။ဦးအေးတောင်ခင်ဗျာ group ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင်အထည်ဖော်ရေးဗဟိုကော်မတီဒီအဖွဲ့အစည်းအကြောင်းကိုမပြောခင်မှာအရင်ဦးသိန်းစင်အစိုးရလက်ထံကဖွဲ့စည်းခဲ့တဲ့အဖွဲ့နဲ့ပတ်သက်ပြီးတော့နည်းနည်းမေးချင်ပါတယ်အဲ့ဒီအဖွဲ့ရဲ့လှုပ်ဆောင်ချက်တွေဟာဘယ်လောက်ထိခရီးရောက်ခဲ့တဲ့ထင်ပါလဲခင်ဗျာရခိုင်ပြည်ပြည်ပခန့်နဲ့ပတ်သက်ပြီးတော့
လက္ခဏာတွေကိုမျိုးမျိုးစုံနဲ့စောပြေတာအဲလုံးစောတာမပြောခင်မပြောထိုက်တယ်အဖွဲ့အစည်းတွေညပါနေတယ်လို့ကျွန်တော်ကြရတဲ့ပုံတော့အရင်ပတ်သက်လို့ကျွန်တော်မှအထူးကြောက်ကြတော့မရှိတော့ပြဿနာကိုဖြေရှင်းတဲ့အခါမှာလည်းပဲပြေလေဟောင်းဖြေရှင်းနိုင်တယ်လို့ပြောပြရတော့ဖြစ်ပါတယ်ခုချိန်ထိပြဿနာကဘယ်အချိန်ပြန်ဖြစ်မလဲပြန်ပေါ်မလဲအနေထားတွေရှိနေတော့ပြီးခဲ့တဲ့ဖြေရှင်းရေးကော်မတီဆိုတာပြေလေဟောင်းဖြေရှင်းနေလို့ပြောဖြစ်ပါတယ
်ဆိုတော့ပြေလည်းအောင်မဖြေရှင်းနိုင်ခဲ့ဘူးဆိုတော့ပြဿနာကဒီတိုင်းပဲဆက်လက်ရှိနေသလားအခြေအနေများပိုဆိုးခဲ့သလားတိုးတက်မှုတစုံတရာမရှိခဲ့ဘူးလို့ဆိုနိုင်သလားခင
်ဗျာဒီလိုလေဒီပြဿနာအကြောင်းအခင်းင်းနဲ့မှာကြောင်းချွေးလာနေတဲ့ဒုက္ခတွေများဖြစ်တွေဒုက္ခတွေစကားမှာစုပေါင်းလာတယ်အဲစုပေါင်းလာတာကမူလကဆိုရင်၆ဆောင်းလောက်ပဲရှိတယ်အခုဆိုရင်တစ်သိန်းဝယ်တစ်သိန်းနီးပါးလောက်တော့ရှိတယ်လို့အဲရတဲ့အတွက်ဖြစ်တွေကြုံကြုံရေးအတွက်စိုးရိမ်ရတဲ့နေထိုင်ဆောင်ရှိပါတယ်
အဲ့ဒုက္ခတဲ့စခန်းဖွင့်ပြီးမှအဲ့ဒီထဲကိုလူတွေအစ်စ်ပြောင်းလာတယ်ဟုတ်လားခင်ဗျာ
အဲ့မှန်ပါတယ်ခါကြောင့်လဲဆိုတော့ဒုက္ခတဲ့စခန်းမှာဒိခါရီဖန်စီဖန်ရုပ်ကျက်တော့ပဲငွေကြီးရတဲ့ခါကျတော့ဒုက္ခတဲ့စခန်းကိုငွားခြင်းနဲ့ဝါးရင်းများပါသူတို့ဆိုရင်ခိုးပြီးတော့ညှိနှိုင်းနဲ့ပေါက်လာတယ်ပေါက်လာတယ်
ဟုတ်ကဲ့ဆိုတော့အခုဖွဲ့စည်းလိုက်တဲ့ကော်မတီနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်အရင်ဖွဲ့နဲ့အခုဖွဲ့လိုက်တဲ့အဖွဲ့ဘာကွာပါလဲခင်ဗျာအဓိကအဖြစ်
ဒီကောင်မတီကျောင်းတော်မပြောခင်အခိုင်အမာနဲ့ပတ်သက်လို့နည်းနည်းပြောချင်ပါသေးတာဆက်ဆောင်ကြနေတယ်ဒါတွေကိုကျန်တဲ့ထူထောင်ဖို့အတွက်ဖြစ်ဖြစ်နေဆက်လုံးလုံးရင်းနဲ့ဒီနေ့လုံးလုံးရင်းအတွက်ပဲဖြစ်ဖြစ်လက်ရှိနေနေတွေကိုဒီတော့တဆင်းဆင်းဖို့ထပ်ထောင်မှာအချင်းချင်းနှခမ်းနဲ့တက်တာနာမျိုးဒါတွေကိုဖြည့်ရှင်းဖို့ဆိုရင်ဒီနေ့အစိုးရဆက်ဆက်နဲ့ဖြည့်ရှင်းလို့မဖြစ်နိုင်ဘူးဒီနေ့မှလည်းဆောင်ရှိဖွဲ့စည်းကောင်ကြရတာလုံးတိုင်းခွင့်နည်းနည်းရရမရှိဘူးဒီတော့ဒီကောင်စုကဒီပြဿနာတွေကိုဖြေရှင်းရမယ်ဒီဘဝရေးတိုးတက်အောင်ရုပ်တွေကို ဆိုရင်လည်းဒီကောင်စုကလူဆုံးရင်းနဲ့လုပ်ပြဖို့လုပ်ပါလေဒီချိန်တော့ပါခုနကကော်မတီကိုဖွဲ့လိုက်တဲ့အတွက်ကြောင့်ကျွန်တော်ကတော့ဒီလိုရလိုလိုလားလားရှိပါတယ်ဒါကြောင့်လည်းဆိုရင်ဒီကော်မတီမှာကောင်စုသူကြီးကပုဂ္ဂတဝန်ကြီးတွေအားလုံးပါတယ်ဒီနေဝန်ကြီးတို့လည်းပါတယ်ဒီလိုဖွဲ့လာတာလူရင်းကျဆင်းနေတဲ့ဒီခံကြီးရဲ့လမ်းမဆက်ဆက်ရေးစီးပွားရေးကဏ္ဍတွေကိုတကယ်လုပ်ပြမယ်ဆိုရင်ကြည့်ရကောင်းနေနိုင်တယ်လို့ယူဆတယ်။ကျောင်းကျောင်းကြီးပိုင်းမှာလည်းဒါပဲဖြစ်ဖြစ်ဆောင်ရွက်နိုင်နေတယ်။ပြဿနာတွေကိုလည်းတိတိပိပိဖြေရှင်းနိုင်နေတယ်လို့ယူဆတယ်။ဒါပေမဲ့စက်တွေမှာဘယ်လောက်ထိဆောင်ရွက်ပြည့်တယ်။ဆောင်ရွက်နိုင်တယ်လဲဆိုတာကတော့ဆုံးကြည့်ရမယ်။သဘောရှိပါတယ
်။ဟုတ်ကဲ့ကျွန်တော်အလားအလာကိုသူတို့ဆောင်ရွက်နိုင်မယ့်အလားအလာကိုနည်းနည်းစောစောကြည့်ကြည့်ပါရစေ။အဲ့တော့အခုဒီပြဿနာတွေအလုံးမှာအခုလောလောဆယ်လက်တော်ဖြစ်ရှင်ရမယ်ကိစ္စကတည်ငြိမ်အေးချမ်းရေးလို့ထင်ပါတယ်ဟုတ်ပါသလားခင်ဗျာ
ဟုတ်ပါတယ
်ဆိုတော့ဒီကိစ္စကဘယ်လိုကင်တွယ်မယ်ထင်ပါလဲအဲ့တည်ငြိမ်အေးချမ်းရေးနဲ့ပတ်သက်ပြီးတော့
တည်ငြိမ်အေးချမ်းရေးနဲ့ပတ်သက်လို့ဘယ်လိုလုပ်မှာဆိုတာမသိပေမဲ့ကျွန်တော်အပြင်ကိုပြောရမယ်ဆိုရင်နေဆက်ဆောင်ကြိုးရေးကိုပြင်ဆင်ဆုံးပြောရမယ်ပြီးတော့ဒီဘက်ကိုရောက်နေတဲ့ဒီဘက်ကလေးသက်ဆိုင်တော်လောက်ကိုဆစ်ဆစ်ဖို့ပြောပါစေဒီနေရာမှာကောင်းကင်ရှိစနေကိုနိုင်ငံသားဥပဒေအရလောက်ထောင်လုပ်နေတဲ့ညီငယ်နိုင်ငံသားချက်ခွင့်ရတဲ့သူတွေလည်းနိုင်ငံသားရတယ်နိုင်ငံသားရရင်တော့လောလောလာလာလာခွင့်ပေးဖို့လိုတယ
်ဟုတ်ကဲ့အဲ့တော့နိုင်ငံသားချက်ခွင့်ရှိတဲ့လူတွေနိုင်ငံသားလက်မှတ်ရမယ်နောက်ပြီးတော့အစင်းလာနေလာတဲ့မွတ်စလင်ကမန်ဒိုလိုလူတွေအဲသူတို့နဲ့ပြန်လည်သစ်မြတ်ရေးအလားအလာဘယ်လိုရှိပါလဲအချိန်နေ
အခုကဘယ်လိုဖြစ်လဲဆိုတော့ကမန်ရဲ့လူရည်ကတကယ်ရှက်မှ3000ကျော်လောက်ဖြစ်တယ်လို့ကမန်ပါတီကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေပြောပါတယ်။ဒါပေမဲ့အခုကမန်အဖြစ်ခံယူပြီးတော့ဘင်္ဂလီတွေကလက်ပေါင်းနဲ့လွတ်တက်ကြတာကငွေကြေးပေးပြီးတော့ဆက်လက်ညှိနှိုးဆောင်နဲ့လွတ်တက်ကြတာကသဖိန်ခွဲလောက်ရှိနေတယ်။ဆိုတော့ဒီပြဿနာကိုလည်းဖြေရှင်းရမှာဖြစ်ပါတယ်။တကယ်ကမန်အဖြစ်တွေအနေနဲ့ကတော့တကယ်ကြီးနေမှာသမိုင်းဆက်ချက်ဒါကလို့ပေါ်ရှိမယ်သဟာသာတပိပိလာခဲ့တာနှစ်ပေါက်ကြာပြီလေ
ဟုတ်ကဲ့
အခုမှပဲတက်ဆန်တာတက်ပြန်ဆိုတာဒါမှဖြစ်ပေမို့ဒီတော့ခုနကပြချောင်းကနေတဲ့ယုံကြည်မှုရဖို့ဆိုတာကခမာဖြစ်ပင်လေတွေကနေနည်းမျိုးစုံနဲ့မှတ်ပုံနဲ့လောက်ရတဲ့အိဆောင်တော့နိုင်ငံတော်အစိုးရကဒီဂျုံဝဲမှုထိခိုက်ရေးဌာနကတာဝန်ရှင်းပြရလိမ့်မယ်လို့
ဟုတ်ကဲ့နောက်တစ်ခုကဒေါအောင်ဆန်းစုကြည်အစိုးရအနေနဲ့အထူးသဖြင့်ဒေါအောင်ဆန်းစုကြည်လို့ပုဂ္ဂိုလ်အနေနဲ့နိုင်ငံတကာသူကိုငြိမ်းချမ်းရေးမိရှုတဆောင်တူလို့မြင်လို့ပဲငြိမ်းချမ်းရေးနိုဘယ်ဆုချီးမြှင့်ခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့ဒီဘာသာရေးလူမှုရေးအခြေခံတဲ့ပဋိပက္ခတွေအထူးသဖြင့်ရခိုင်မှာဖြစ်တဲ့ပြဿနာနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်အပေါ်မှာနိုင်ငံတကာအမြင်ရှင်းရှင်းလင်းလင်းမရှိဘူးဆိုတာလည်းပဲဥရောပောင်လည်းဒီမှာထင်ပါတယ်အဲ့ဒီကိစ္စကဒေါအောင်ဆန်းစုကြည်ဘယ်လိုရင်ဆိုင်နိုင်မယ်ထင်ပါလဲခင်ဗျာ
ထဲတည်လို့လေသူလောကန်ပြည်ကြီးကြားရတာကိုရှိပါတယ်ဒီပင်လေးကိစ္စနဲ့ပတ်သက်လို့မိတဲ့နေခွန်ပေါ်မှာသူများနဲ့စကားပြောတာပါလဲဆိုရင်ကျမတို့ထိုင်နေမှာတက်ကံတွေအများကြီးရှိပါတယ်ဒီတက်ကံတစ်ခုကိုပဲမိနေကြတော့မဖြစ်နိုင်ဘူးလို့ထင်တယ်လို့တုံ့ပြန်ပြောပါတယ်ကျမလည်းပတ်ပါပါတယ်အခုဒီနောက်ပိုင်းမှာတော့သူတို့ပြောပြောနေတဲ့ခေါ်နေတဲ့နာမည်တွေနဲ့ပတ်သက်လို့တော့ချုပ်နာမတွေချုပ်ပေါ်ရှိတွေကမခေါ်တော့တဲ့အနေအမျိုးတွေတော့ကျွန်တော်တွေ့လာတာ
ဟုတ်ကဲ့ရခိုင်သူသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းလူထုအနေနဲ့အများစုနိုင်တဲ့ ANP ပါတီကလူကိုဝန်ကြီးချုပ်ဖြစ်စေခြင်းနဲ့ဒါပေမဲ့ NLD ကသူတို့ပါတီဝင်ကိုခန့်လိုက်တယ်ဒီကိစ္စနဲ့ပတ်သက်လို့လည်းအမြင်မကြေလည်မှုတချို့ကြားခဲ့ရပါတယ် NLD ပေါ်မှာဆိုတော့အဲ့ဒီအမြင်မကြေလည်မှုကရောအခုငင်းကြေးရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆောင်ရွက်တဲ့ကိစ္စမှာအနှောင့်အယှက်ဖြစ်လာနိုင်မဲ့အလားအလာရှိပါလား
ဒီလိုပါကျွန်တော်တို့လည်းငင်းကြေးငင်းကြေးနဲ့ပတ်သက်လို့ကြောက်လာတာဆိုတာကကိုကြီးနဲ့ကိုဗန်ကြတဲ့ခွင့်ရဖို့အဲလိုကိုဗန်ကြတဲ့ခွင့်ရှိတဲ့ဒီနယ်များနဲ့ဆွေးနွေးပြီးတော့ထူထောင်ဖို့ဆိုတဲ့ဒီရည်ချက်ပါအဲတော့လက်ရှိဒါတွေကိုပေါ်ဆောင်ဖို့ကာတာဒီ2008ဖွဲ့စည်းပုံအခြေခံဥပဒေဖြစ်ပါတယ်ဒါကိုပြင်ဖို့ကျွန်တော်တို့ကလည်းဆက်လိုက်မှချက်ထိုးပါမယ်အဲတော့မှန်ပါတယ်တက်ဆန္ဒကတော့ရှိပါတယ်ဒါပေမဲ့ဒီတက်ဆန္ဒကိုဖြေရှင်းဖို့ကတခါတော့ဖြစ်ပြီးတော့အခုတခါကြီးနဲ့ဒီငင်းရေးနဲ့ဖွင့်ထုတ်ထွက်ရင်ဒီပေါ်မတီကိုဖွင့်လိုက်တဲ့အခါကျွန်တော်တို့ကဒီလိုရအနေနဲ့သဘောတူတယ်သဘောကျတယ်ဆိုတော့ ဘယ်လိုဆက်ပြီးတော့ကောင်းတယ်ပေါ့မလဲလုပ်မလဲဆိုတာကတော့ဆောင်ကြည့်ရမှာဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆုံးမေးချင်တဲ့အပိုင်းတစ်ခုကဦးဝေတောင်ခင်ဗျာအေးအေးကိစ္စဖြစ်ပါတယ်ကျန်တဲ့လက်နက်ကင်အဖွဲ့အစည်းတွေကိုညဉ့်ညံရေးအခုဒုတိယပင်လုံးအတွက်တန်ဆူပြီးတော့ဆောင်ရွက်နေကြတယ်ဒါပေမဲ့အေးအပါဝင်တခြားအဖွဲ့နှစ်ဖွဲ့နဲ့အတူအေးတို့ကတော့လက်နေစွန့်ပါဆိုတော့အေးကလက်မခံဘူးဆိုတော့အေးနဲ့တိုက်ပွဲဟာပြင်းပြင်းထန်ထန်ဆက်ပြီးတော့ဖြစ်ပါတယ်ရခိုင်ဒေသကနေလည်းပဲပြည်သူတွေလည်းပဲစစ်ဘေးဒဏ်ခံကြရတယ်ဆိုတော့ဒီကိစ္စကိုဘယ်လိုဖြေရှင်းသင့်တယ်ထင်ပါလဲဘာကြောင့်အေးကိုသူတို့တင်ဝင်အဖြစ်နဲ့လက်မခံနိုင်ကြရတယ်ဆွေးနွေးပွဲအတွက်အဲ့လိုလက်ခံလာနိုင်မဲ့အလားအလာကိုရှိပါသလားခင်ဗျာ
ဟုတ်ပါတယ်ကျွန်တော်တို့လည်းကြားနေပါတယ်မီဒီယာတွေကအရှင်းကောက်ကြီးရဲ့တောင်းပလောင်ရဲ့ MMP ရဲ့ဒီချောင်းချွဲကိုလည်းနေချာပြီးပါပဲဒီနေ့ကရစနေဘက်ကိုကပါသိမယ်ပါဖို့ခွင့်ပြုမယ်လို့ကြားပါတယ်ကျွန်တော်တို့ရဲ့မူကတော့အဲဒီ FC ရဲ့မူနဲ့လည်းတစ်ဖက်ဖက်ကြားပါတယ်လော်ကီလာရဲ့မူနဲ့လည်းတစ်ဖက်ဖက်ကြားပါတယ်နေ့ကရစနေကမှတစ်ဖက်တင်းစီရဲ့လက်မထိုးတဲ့ခါပဲဖြစ်ဖြစ်ဒီကရေးကြီးလာခံလို့ခေါ်ခေါ်ကဘူးကျင်းပါမယ်၂၁ရာစုပြင်လို့ကြီးလာခံလို့ပဲပြောပြောကျွန်တော်တို့ကခေါ်လို့ပါဝင်ဖြစ်ပါဝင်တတ်တယ်လို့ထင်လို့ကြပါတယ်ဒီဖုန်းပွဲကိုဒီဖုန်းပွဲတွေနဲ့ဆက်ချက်တဲ့မဟာမိတ်တိုင်းသာနဲ့လည်းအပွဲတွေရလည်းပဲတက်ဖို့ရည်ရှိမှာပါဝင်လာမယ်ပါဝင်နေမယ်ဆိုရင်တကယ်စစ်မှန်တဲ့ညီညာရေးအတိုင်းဒီလောက်တိုင်တန်နဲ့အပြစ်ခံရဆဲဖို့ဆိုတာတော့မဖြစ်နိုင်ဘူးလို့ကျွန်တော်ကပြောချင်ပါတယ်၂၁ရာစုပြန်လို့ညီလာခါပါပြဲပဲအေးပါဝင်ကောင်းပါတော့ကနေမကြည့်တော့အားလုံးဖြစ်နေတယ်ကေရက်ဒီဆုံးဖွဲ့ကိုမဖိတ်ဘူးဆိုရင်ဂျူအက်စီလိုတကယ်တိုင်းရသားဖွဲ့လဲတက်တယ်လို့ကျွန်တော်ကမထင်ဘူးမထက်ဘူးဆိုရင်တက်တဲ့အဖွဲ့မထက်တဲ့အဖွဲ့ဖြစ်ပြီးတော့ပြီးခဲ့တဲ့ဒီတော်ဆုံးညီငယ်ရဲ့ညီလာခါလို့ဘာမှအပြင်းမထွက်တဲ့နှစ်ဆက်ကြီးရာစုပြန်လို့ညီလာခါမတက်စီခြင်းဒါကြောင့်အားလုံးပါဝင်စီစီနဲ့ပါဝင်စီနဲ့လို့
အဲ့ဒီလိုအားလုံးပါဝင်ရေးအတွက်ဦးဝေတောင်တို့ဥဆောင်တဲ့လွှတ်တော်ပြည်သူ့ကိုယ်စားလှယ်တွေတောင်းဆိုတိုက်တွန်းကြမယ်လွှတ်တော်နှစ်ရလုံးကဆိုရင်တော့ဖြစ်နိုင်မှုလား
ဒီလိုပါအခုနိုင်ငံရေးဖြစ်စင်တဲ့အားစားလို့ဒီနေ့ဒီကတော့ကော်မတီတွေဖွဲ့ဆောင်ရွက်နေတဲ့အချိန်မှာတော့ဆောင်ရွက်နေတာကြီးပါတယ်လွှတ်တော်ရဲ့အခမ်းအနားကအရင်လွှတ်တော်တော်ကလည်းပဲဒီကထူးထူးတဲ့အခါမှာနိုင်ငံရေးကပုံပြဆိုင်တဲ့ဖြစ်တဲ့ဒီနေ့တဲ့အခါမှာလွှတ်တော်ဒီရကမှာတော့တော်တော်ပါပြီ။ဒါလည်းလည်းကဲအပေါ်ကတူတော့ပဲဒီလိုမျိုးအပြင်ကတော့ဒီလိုဖြစ်နေတယ်။ဒီရင်ဒီတော့တော့ဒီရလက်တော့မနောသိသိတယ်မဟုတ်။ဒါပေါင်းနေတဲ့ဒီတော့ဒီလိုမျိုးပေါင်းပြီးတော့ဒီလိုကဘာမှလို့ဒီမှာ
အပတ်စဉ်ဗုဒ္ဓဟူညတိုင်းမှာထုတ်လွှင့်ပေးတဲ့ဥကျော်စင်သာရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရရပါအခုတော့စနေနေ့ညတိုက်ရိုက်လေလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ရအောင်ပါရှင
်ဒါမဲ့ဒီဇင်ဘာလတနေ့ကစပြီးမြန်မာနိုင်ငံသားတာမန်နိုင်ငံကူးလက်မှတ်ကန်ဆောင်သူတွေစင်ကာပူနိုင်ငံကိုသွားတဲ့အခါဗီဇာယူစရာမလိုပဲရက်30အထိနေထိုင်ခွင့်ရတော့မှာပါစင်ကာပူနိုင်ငံသားတွေဘက်မှလည်းအလားတူပါပဲဒီလိုအခြေအနေကမြန်မာနဲ့စင်ကာပူဘယ်သူအတွက်ပိုအကျိုးရှိမဲလို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်လေမြန်မာနိုင်ငံသားတွေအနေနဲ့ဒီအပေါ်ကနေဘယ်လိုအကျိုးကျေးဇူးအခွင့်အလမ်းတွေရလာပြီးဘာတွေကိုသတိထားဖို့လိုပါတယ်လဲစသည်အားဖြင့်အခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထမှန်ဖိတ်ခေါ်ပါတယ်။ VOA American တန်ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။အခုတော့တစ်ပတ်အတွင်းအားကစားသတင်းတွေကိုထုတ်လွှင့်ပေးပါမယ်။ကိုရန်နိုင်စူးစီးတင်ပြထားပါတယ်ရှင်။
ဘောလုံးလောကမှာထင်ရှားကြော်ကြားဆုံးလှဝေသမားကြီးမိုဟာမက်အလီခွဲလွန်သွားခဲ့ပါပြီ ဝါဟဲဗီဝေးချန်ပီယံဟောင်းမိုဟာမက်အလီဟာအသက်ရှူလမ်းကြောင်းဆိုင်ရာယောဂဝေနာနဲ့အမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်ဖီနစ်မြို့မှာတောက်ကြနေကြကကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူကွယ်လွန်သွားတာနဲ့ပတ်သက်ပြီးတော့မိသားစုပြောခွင့်ရပုဂ္ဂိုလ်ဘော့ဘ်ဂနယ်ပြောတာက
Shortly after I arrived it became clear in discussions withLonnie Ali and with his doctors.
You know, Phoenix go yaw pi taim chi ga ma bae sia win ne Lonnie Ali do sun nwe ya ga ni ti lai ya da ga lo tu chin ni ga pyan kaung ma la na no u su da ba bae. Da go ti ti chin me mi tha su win a long go kho lai ba de. Phoenix myo data center chin cha sa bi ni nya 9 na 10 minute ma kwe lon twa da ba. Tu ye khana ko rin in ga ri oxygen pyat pi lo a long ma long na me ne kwe lon twa da ba.
Muhammad Ali ha che ri lat de tong ne au naw nae aung jaw sa ya yoga de myo phit de.ဘကင်စင်ယောဂါကိုလည်းနှပေါင်းများစွာခံစားခဲ့ရတာပါ။နိုင်ရီခန္ဓာကိုယ်တော်သူ့ရဲ့ဇာတိမျိုးဖြစ်တဲ့ Kentucky ပြည်နယ် Louisville မြို့မှာကျင်းပသွားမှာဖြစ်ပြီးတော့အလီကိုချစ်ခင်တဲ့ဘသူမဆိုတက်ရောက်နိုင်တယ်လို့မိသားစုဝင်တွေကပြောပါတယ်။ American သမ္မတ Barack Obama ကတော့ Muhammad Ali ဟာကဘာကြီးကိုကင်လုံနိုင်ခဲ့သူဖြစ်တယ်ဆိုပြီးတော့သူ့ရဲ့ Twitter စာမျက်နှာကနေပြောလိုက်ပါတယ်။သမ္မတ Humble Clinton ကလည်း Muhammad Ali ဟာကဘာကျော်လက်ဝဲသမားဆိုရာထက်ကိုပိုပြီးတော့ကြီးမြတ်တဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်တယ်လို့ပြောလိုက်ပါတယ်။မိုဟာမက်အလီခွဲလွန်သွားခဲ့တဲ့ပုံမှာလက်ဝဲလောကသားတွေရဲ့တုံ့ပြန်သံတွေကိုလည်းနားဆင်ကြည့်အောင်ပါဗြိတိန်လက်ဝဲသမားအာမီယာခန်းကတော့မိုဟာမက်အလီဟာသူ့အတွက်သူရဲကောင်းတစ်ယောက်ဖြစ်တယ်လို့ဆိုပါတယ
် He can be truly missed and it's a very sad day for boxing you know around the world
သူကျွန်တော်အမြင်နဲ့တတိယနေမှာပါလက်ဝဲလောကအတွက်ဝမ်းနည်းစရာကောင်းတဲ့နေ့တစ်နေ့ဖြစ်တယ်လို့ကဘာကြီးအတွက်လည်းအလားတူပါပဲလက်ဝဲလောကကမဟုတ်တဲ့သူတွေတောင်မှကျိုးဝိုင်းထဲမှာရောကျိုးဝိုင်းပြင်ပမှာပါအလီဟာကြီးမြတ်တဲ့ပုဂ္ဂိုလ်ဆိုတာကိုသိရပါတယ်
ဖိလစ်ပိုင်လက်ဝဲအကျော်မော်မန်နီပက်ကီယောင်ကလည်းအလီကွယ်လွန်သွားတဲ့အတွက်မိသားစုနဲ့ထပ်တူဝမ်းနဲ့ကြည်ကွဲရတယ်လို့ပြောပါတယ်
။နဂီကရာမိုက်တာရဲ့စာခဏပကပတာရဲ့ဖမီလီယာတာ
သူကွယ်လွန်သွားတဲ့အတွက်စိတ်မကောင်းဖြစ်ရပါတယ်။သူ့ရဲ့အောင်မြင်မှုတွေကိုအမြဲတည်းရသွားမှာပါ။ကျွန်တော်လက်ဝဲထိုးခဲ့တာသူ့ကြောက်ပါ။လက်ဝဲလောကမှာတွေမဟုတ်ပဲလူတွေကိုအကူအညီပေးခဲ့တာတွေအတွက်ကျွန်တော်အမြဲတည်းရနေမှာပါ။
ယူကရိန်းက heavyweight champion ဟောင်း Vitali Klitschko ကတော့အလီဟာလူပေါင်းများစွာအတွက်စံပြပုဂ္ဂိုလ်တစ်ယောက်ဖြစ်တယ်လို့ပြောပါတယ
်။ Mohammed Ali right. He's a legendary person.
အလီဟာကဏ္ဍဝင်လူသားပါ။ကမ္ဘာတဝန်းကလူတန်းပေါင်းများစွာအတွက်လည်းစံပြပုဂ္ဂိုလ်ပါ။အာကစားအတွက်ရောလက်ဝဲအတွက်ပါ။သူကတခြားသူတွေထက်အများကြီးလှုပ်ပေးခဲ့ပါတယ်။မိသားစုအတွက်စိတ်မကောင်းပါဘူး။ကျွန်တော်တို့အတွက်တော့မိုဟာမက်အလီဟာရှင်တန်နေသေးပါသူ့ရဲ့စိတ်ဓာတ်တွေစိတ်ကူးတွေကကျွန်တော်တို့နှလုံးသားထဲမှာရှင်တန်နေသေးပ
ါမိုဟာမက်အလီဟာ1960ခုနှစ်ရောမအိုလံပစ်ပြိုင်ပွဲရဲ့ light heavyweight ပြိုင်ပွဲမှာရွှေတံဆိပ်ရခဲ့ပြီးတဲ့နောက်ကမ္ဘာ heavyweight champion ဆုကို1964မှာပထမဆုံးအကြိမ်ရတာပါဒါပေမဲ့ American ရဲ့စစ်မှုမထမ်းမနေရဥပဒေကိုလိုက်နာဖို့ညှဉ်းဆန်ပြီးတော့ Vietnam 6ကိုစန့်ကျင်ခဲ့တာကြောင့်လဝဲထိုးခွင့် license ရုပ်သိမ်းခံခဲ့ရပါတယ်1980မှာ American တရားရုံးချုပ်ကသူ့ကိုပြစ်ဒဏ်ချမှတ်ထားတာကိုပြန်ရုပ်သိမ်းပြီးတဲ့နောက်သူဟာ heavyweight champion နဲ့ကြိမ်ပြန်ဖြစ်ခဲ့ပြီးတော့ကမ္ဘာ heavyweight champion စုကိုစုစုပေါင်း3ကြိမ်ရခဲ့တာပါလဝဲတက်တန်းတစ်လျှောက်စုစုပေါင်း62ပွဲထိုးသတ်ခဲ့တာမှာ56ပွဲအနိုင်ရပြီးတော့1981ခုနှစ်မှာလဝဲထိုးတာကနေအနိုင်ယူခဲ့တာဖြစ်ပါတယ်ဒီလို Open Tennis ပြိုင်ပွဲမှာတော့အခုနှစ်မှာချန်ပီယံသစ်တွေထွက်လာပါတယ်။မြူသာတူချင်းဖိုင်နယ်မှာတခါမှဘိုးဘဆွဲဘူးသေးတဲ့ကမ္ဘာအဆင့်တစ်နိုဗောက်ဂျိုကိုဗစ်နဲ့အဆင့်နှစ်အန်ဒီမာရီတို့တနင်္ဂနွေနေ့ကဘိုးလူခဲ့ကြပြီးတော့ဂျိုကိုဗစ်က3-6 6-1 6-2 6-4 နဲ့3ပွဲတစ်ပွဲနဲ့အနိုင်ရပြီးတော့ပြင်သစ် Open ချန်ပီယံဖြစ်သွားပါတယ်။ပထမပွဲမှာအန်ဒီမာရီကနိုင်ခဲ့ပေမဲ့နောက်ပိုင်းမှာဂျိုကိုဗစ်ကအရှိန်ရလာပြီးတော့မာရီရဲ့ service အတော်များများကိုအနိုင်ရပြီးတော့သုံးပွဲသက်တိုက်အနိုင်ရပြီးပြင်သစ် Open ကိုပထမဆုံးအကြိမ်ဘိုးဆွဲသွားတာပါပြင်းထန် Open ကိုနိုင်လိုက်တဲ့အတွက်သူဟာ Grand Slam တိုင်ပွဲလေးခုလုံးကိုနိုင်ရမှုတဲ့ကစားသမားဖြစ်လာပြီးတော့ဒါဟာသူ့အတွက်တော့12ကြိမ်မြောက် Grand Slam Champion ဆုလည်းဖြစ်ပါတယ်။ပြင်းထန် Open နိုင်လိုက်တာနဲ့ပတ်သက်ပြီးတော့
Comment je dis avant, c'est un des plus bons, le plus spécial moment de mon carrière aujourd'hui. Donc je voudrais remercier
ကျွန်တော်ရဲ့ Tennis ကစားသမားတက်တန်းတစ်လျှောက်မှာဒီအချိန်ကအထူးကြဆုံးနဲ့အပျော်ရွှင်ရဆုံးအချိန်ဖြစ်ပြီးဒါကကျွန်တော်အတွက်အကြီးမားဆုံးအောင်ပွဲလေးဖြစ်ပါတယ်။အခုပြင်သစ် Open Champion ဆုကကျွန်တော်ရဝူတဲ့ Grand Slam Flower 12ခုထဲမှာ2017မှာ Wimbledon မှာပထမဆုံး Champion ဆုနဲ့အထိပ်ဆုံးမှာရှိပါတယ
်finally it's a Novak this is his day today what he's achieved the last 12 months is phenomenal. Winning all four of the Grand Slams and
winning. ဒီနေ့ဟာနိုဘယ်ရဲ့အောင်ပွဲနေ့သူနိုင်တဲ့နေ့ပါ။ပြီးခဲ့တဲ့တစ်နှစ်အတွင်းသူ့ရဲ့အောင်မြင်မှုတွေကအံ့ဩစရာကောင်းလောက်အောင်ပါပဲ။ Grand Slam တွေအားလုံးကိုတစ်နှစ်အတွင်းရတာထူးခြားတဲ့အောင်မြင်မှုပါ။တင်းနစ်မှာဒါမျိုးနိုင်မှုကရှားပါတယ်ကျွန်တော်အတွက်တော့ပွဲရှုံးတာတော့ဆိုးပါတယ်ဒါပေမဲ့ဒီနေ့လို့ထူးခြားတဲ့နေ့တစ်နေ့မှာပါခဲ့တဲ့အတွက်ကျွန်တော်ဂုဏ်ယူပါတယ
်ဂျိုကိုဗစ်ကသူ့ရဲ့တင်းနစ်ကစားသမားတန်တန်းတစ်လျှောက်မှာဒီအချိန်ကအထူးခြားဆုံးနဲ့အပျော်ရွှင်ဆုံးအချိန်ဖြစ်ပြီးတော့ဒါကသူ့အတွက်လည်းအကြီးမားဆုံးအောင်ပွဲဖြစ်တယ်လို့ပြောပါတယ်အမျိုးသားတင်းနစ်ကစားသမားတွေထဲမှာနိုဗက်ဂျိုကိုဗစ်အပါအဝင်ကစားသမား၈ယောက်ကပဲ career grand slam လို့ခေါ်တဲ့ grand slam ဆုဖလာအားလုံးကိုအနိုင်ရဖူးထားတာဖြစ်ပါတယ်ခင်ဗျာအမျိုးသမီးတူချင်းဖိုင်နယ်မှာတော့ကမ္ဘာအဆင့်တဲ့ဆရီနာဝီလျံနဲ့စပိန်နိုင်ငံကကမ္ဘာအဆင့်၄ဂဘီညာမူဂူရူဇိုတို့တွေ့ကြတာပါ။ဖိုဆွဲဖို့ရေပန်းစားတာက Grand Slam Champion ဆုကို22ကြိမ်ရထားတဲ့နာမည်ကြီးဆရီနာဝီလျံပါ။ပထမပွဲမှာ 5-4 နဲ့ရှေ့ကနေဦးဆောင်ခဲ့ပေမဲ့မူဂူရူဇိုကအဲဒီပွဲမှာ 9-5 နဲ့နိုင်လိုက်သလိုဒုတိယပွဲမှာလည်းမူဂူရူဇိုကပဲ 6-4 နဲ့နိုင်ပြီးတော့နောက်ဆုံးမှာမူဂူရူဇိုကပြင်သစ် Open Champion ဖြစ်သွားပါတယ်။ဒါဟာမူဂူရူဇာအတွက်တော့ပထမဆုံး Grand Slam ဆုဖလာလည်းဖြစ်ပါတယ
်။ Sí, la verdad es que tenía en mente el partido de Wimbledon y no quería dejarle su pie en esta ocasión, así que ha sido fantástico poder
ဟုတ်ပါတယ်။ Wimbledon ပွဲမှာကျွန်မရှုံးထားတာကစိတ်ထဲမှာရှိနေပြီးအခုတစ်ခေါက်ထပ်ပြီးတော့အဲ့ဒီလိုမဖြစ်ချင်ပါဘူး။ဒါကြောင့်အခုလိုကဘာအဆင့်တက်ကစားသမားကို Final မှာနိုင်လိုက်ရတာအရန်ကောင်းပါတယ်
။မူဂူရူဇာဟာဒီပွဲနိုင်လိုက်တဲ့အတွက်မနစ်က Wimbledon Final မှာ Serena Williams ကိုရှုံးထားတဲ့ရှုံးကြွေးကိုပြန်ဆက်လိုက်နိုင်တာဖြစ်သလိုအရန်ဇိုဆန်ချက်စ်ဗဂရီယိုနောက်ပိုင်းပြင်သစ်အိုပန်ကိုပထမဆုံးဘူဆွဲတဲ့စပိန်နိုင်ငံသူဖြစ်လာခဲ့ပါတယ
်။ကိုရင်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အပတ်စဉ်အားကစားသတင်းတွေကို VOA မြန်မာပိုင်းနေ့စဉ် TV အစီအစဉ်ရဲ့ဗုဒ္ဓနေ့ညပိုင်းတွေမှာလည်းကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းကအထူးထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းပြန်လည်နှာစင်နိုင်ပါတယ်။ကြာသာပတိနေ့မနေ့ထုတ်လွှင့်မဲ့ radio အစီအစဉ်တွေကိုတော့ line to meter 30 40 50နဲ့ line la meter 190တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်တွေကိုမှတ်သိနေထိုက်ကပြောပြပေးပါမယ်ရှင
်။မြန်မာဘင်္ဂလားဒေ့ရှ်နေဆက်ချန်စီယိုကာယန်နဲ့လုပ်ငန်းတွေကိုအစိုးရထက်ကမရက်ဖဲဆက်လက်လှုပ်ဆောင်နေတယ်လို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေကသူ့ရဲ့လူမှုကွန်ရက်မှာရှင်းလင်းထားပါတယ်။အစိုးရထက်လက်ထက်နေဆက်ချန်စီယိုကာယန်ချင်းရက်ဆိုင်လိုက်ပြီးဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်အခုလိုရှင်းလင်းချက်ထွက်လာတာလည်းဖြစ်ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နေဆက်ချန်စီယိုကာယန်နဲ့လုပ်ငန်းတွေအတွက်ကျပ်တမ်းပေါင်း 9,000 ကျော်ဒီနှစ်ဗန္ဓာရေးနှစ်မှာချထားပေးတဲ့အကြောင်းရေးသားထားတဲ့အပြင်နောက်ထပ်လုပ်ငန်းစဉ်တစ်အဖြစ်အိန္ဒိယနေဆက်ချန်စီယိုကာယန်ချင်းအတွက်လည်းကျပ်တမ်းပေါင်း 9,500 ချထားပေးထားပြီးပြည်ထောင်စုဝန်ကြီးဌာနကကာကွယ်ရေးဝန်ကြီးဌာနကိုလုပ်ငန်းအနှံထားတယ်လို့လည်းဖော်ပြထားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာအဓိကပါတီကြီးတစ်ခုကိုစားပြုဝင်ရောက်ရှင်းပြနိုင်မဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းအဖြစ်ဟီလာရီကလင်တန်ကသူ့ကိုယ်သူကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဓိကပါတီကြီးတစ်ခုဖြစ်တဲ့ Democratic Party ရဲ့သမ္မတလောင်းဖြစ်ပြီးလို့ Hillary Clinton ကမနေ့အင်္ဂါနေ့ကကြေညာလိုက်တာဖြစ်ပါတယ်။မိခင်ဖြစ်သူကနေတဆင့်ကလေးကိုခုခံအားကျဆင်းမှုကူးစက်ရောဂါ HIV virus နဲ့ကာလာသားရောဂါကူးစက်မှုလုံးဝကင်းရှင်းတဲ့နိုင်ငံတွေအဖြစ်ထိုင်း၊ Armenia ၊ Belarus နဲ့ Moldova နိုင်ငံတို့ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဒီကနေ့ကြေညာလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကပလူတိုနီယံပြန်ထုတ်နေတယ်ဆိုပြီးပြောဆိုတဲ့အပေါ်တောင်ကိုရီးယားအစိုးရဘက်ကအတိအကျအတိမပြုတ်ပေမဲ့လည်းပလူတိုနီယံထုတ်လုပ်မှုတွေနဲ့ဆက်ဆက်နေတဲ့လှုပ်ရှားမှုတွေကိုတော့စိုးရိမ်တကြီးနဲ့အနီးကပ်စောင့်ကြည့်နေတယ်လို့ဒီကနေ့ဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်။ဒီကိစ္စအပေါ်မှာအမေရိကန်နဲ့လည်းထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်နေတယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုသွားပါတယ်ရှင်
။သတင်းချင်းချုပ်တွေကိုမတ်တင်ကြီးထိုက်ကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ခီသုံးဖြစ်ပါတယ်။ VOA American သံညဘက်မြန်မာဘာသာအစည်းအဝေးကိုည9:00ကနေ10:00အထိ line to meter 24 25 30နဲ့50နဲ့ line meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ
Thank you.
This program has come to you from the Voice of America, Washington.